ဝေဒာမိသဗ္ဗေသာအတိတ်ပဲသိပြီလေးလေးနဲ့နဲ့အာရုံပြတ်ပါစေ။ကဲကျမတို့နောက်တစ်ခုလေးဆက်မယ်။လောကကြီးမှာဖျားတစုတစုပွင့်ထွန်းခြင်းသည်လူတွေနဲ့တည်းဗြမာတွေရဲ့ဝိုင်းဝိုင်းနဲ့ပူဇော်မှုကိုခံယူဖို့ပွင့်တာလား။ဘာအတွက်ပွင့်တယ်လဲ။တတဝါဝေနေရတွေကိုမိမိကဲ့သို့မအိုမနာမသေးရာတွေကိုရောက်ရှိဖို့ဩနာတွေကလွတ်စေဖို့စစ်စာလေးပါပြည့်စေဖို့တန်တရာကလွတ်မြောက်စေဖို့အကျိုးဆောင်ဖို့ပွင့်ထွန်းတာမဟုတ်လား။ဘုဇောလောကေသမုတ်တန်သောဟိတာယသဗ္ဗပါဏိနံလောက၌ဖျားရှင်တို့ပွင့်ထွန်းခြင်းသည်တတဝါတို့၏အကျိုးစီးပွားကိုရည်တောင်ဖို့ရင်ဖြစ်သည်ဟုတ်ပါလားဘုဇောလောကေသမုတ်တန်သောဟိတာယသဗ္ဗပါဏိနံဒါကြောင့်ကျမတို့တွေမြတ်စွာဘုရားကိုကိုးကွယ်တယ်ဖျားမှာတပါကိုးကွယ်ရာမရှိဘုဒ္ဓောမေတရဏံအဉ္ဉဏတိဘုဒ္ဓံတရဏံကိစ္စဖျားဆိုရဲအမြင့်မြတ်ဆုံးပုဂ္ဂိုလ်အာသာရဆုံးပုဂ္ဂိုလ်ကိုးကွယ်ပြီးရတဲ့နောက်မှာအခြားအခြားပုဂ္ဂိုလ်တွေလိုက်ပြီးတော့ကိုးကွယ်ရာရှာဖို့လိုသေးလားလိုတော့ဘူးဒါဘုဒ္ဓောမေတရဏံကိစ္စဘုဒ္ဓံတရဏံကိစ္စမိဘုရားမြတ်စွာဘုရားတို့နောက်ဆုံးအတိပါရမီလူနာမြတ်စွာသံသာရေအသက်သေး၍ကြည်ခဲ့သည်ဘုရားမြတ်စွာသာသနာကျွတ်တော်ငါပါအသက်ဆုံးစေမီနာမည်သောပါကုလိုသည်ကုသိုလ်ရေမို့ကျူစာမိဘုဒ္ဓံတရဏံကိစ္စာမိဓမ္မံတရဏံကိစ္စာမိသံဃံတရဏံကိစ္စာမိမင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေကိုယ်စိတ်နဲ့ပြာကျမ်းမာဆန္ဒကြပါစေသေစီကျမ်းမာစွာဖြင့်ရောကောင်းတရားများစတဲ့တကူပွားသူအားထုတ်ကြည်ကြံနိုင်ကြပါစေ။ဒီနေ့ယခုကျွန်ုပ်တို့အားပေါင်းစု၍ပြုလုပ်ခွင့်ရသောဒါနကုသိုလ်၊စောင့်တည်ခဲ့သမျှသောသီလကုသိုလ်၊ပွားများထုတ်ခဲ့သမျှသောဘာဝနာကုသိုလ်၊သာသနာတော်တည်တတ်ရာတည်တတ်ကြသူတဲ့ရာသူတဲ့ကြောင့်ပြန်ပွားရာပြန်ပွားကြောင့်ဆောင်ရဲခွင့်ရသည်မြသောသာသနာပြုကုသိုလ်စုစုတို့ရှင်ရေရနာမြတ်သောမှာမိဘဆရာသမားကျေးဇူးရှင်ပေါင်းတို့နှင့်တကွာသာသနာတော်မြတ်ကြီးအားဓမ္မပူဇာဖြင့်ကျေးဇူးတုံ့ဆန့်ပူဇော်ပါ၏ဤပြုသည်မြသောကုသလဝါဝါရူသည်ကျွန်ုပ်တို့ပန်းစင်ထပ်သောမေဖို့နိဗ္ဗာန်ဗောဓိစုအတိအသည့်အတွက်ကြောက်ပန့်ဖြစ်ပါစေ။ကုသလစေတနာဝါဝါတို့ကိုကျွန်ုပ်တို့နှင့်တကွဆက်တူတက်မြတ်ဘဝဆက်ဆက်သန္တရာဆက်ဆက်၌သောဆက်ခဲ့ကြဘူးသောမိဟောင်းဖောင်းဆရာသမားပေအောင်မြို့အောင်ကျေးဇူးရှင်ပေါင်းတို့နှင့်တကွာ30ဘုံတွင်ကျင်လည်လျက်ရှိကြကုန်သောဒုက္ခိတဒုက္ခိတတတဝဝိနည်းပေါင်းတို့အားသတ္တုထမြရကြစေခြင်းဟာကျွန်ုပ်တို့အားလုံးတို့မှအမြပေးဝေဒါနပြုပါ၏အမြအမြအမြရတော်မူကြပါသုံးလောသာဓုသာဓုသာဓုအလုံးကြားကြားသည်မြအမြအမြအမြရတော်မူကြပါကုန်လောသာဓုသာဓုသာဓုအလုံးကြားကြားသည်မြအမြအမြအမြရတော်မူကြပါကုန်တော်သာဓုသာဓုသာဓုဒီမတ်လ ကျွန်တော်တို့16ရက်ဘုံတော်ကျင့်စဉ်သင်္တန်းရဲ့ကိုယ့်ရဲ့မြောက်နေ့ဖြစ်ပါတယ်၊ကိုယ့်ရဲ့မြောက်နေ့ဖြစ်ပါတယ်၊ကိုယ့်ရဲ့မြောက်နေ့ဖြစ်ပါတယ်ဘုံတော်ကျင့်စဉ်သင်္တန်းရဲ့ကိုယ့်ရဲ့မြောက်နေ့မှာကျွန်တော်တို့ကျေးဇူးတော်ရှင်မြတ်စွာဘုရားရဲ့ဟောကြားတော်မူအပ်သောတရားဘုံတော်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့လေ့လာပါမယ်ကျေးဇူးတော်ရှင်မြတ်စွာဘုရားဟောကြားအပ်မြတ်သောတရားတော်ရဲ့ဘုံတော်6ပါးရှိပါတယ်တရားကုံတော်6ပါးကိုကျမတို့မလေ့လာခြင်းကျေးဇူးတော်ရှင်မြတ်စွာဘုရားဟောကြားခဲ့တဲ့တရားတော်ကြီးဘာတွေလဲအရင်ဆုံးလေ့လာပါမယ်အဲ့တော့ကျမတို့လောကကြီးမှာတရားသည်ဟူသောဓမ္မယေရနာသည်လောကမှာရှိပြီးသားဖြစ်ပါလေဒီဓမ္မယေရနာသည်တတဝါတို့၏တန်တမာတတဝါတို့နေထိုင်ရာဘုံဌာနတွေရဲ့ဘုံဌာနတွေမှာကျမတို့တနည်းအားဖြင့်ပြောရင်တတဝါတို့ရဲ့တန်တမာဆိုရင်တတဝါတို့ဒီတက်ရှိတတဝါတွေဖြစ်ကြတဲ့အတွက်ကြောင့်ဒါကိုကျမတို့စာလို့ပြောရင်ဣဇ္ဇဒတဏ္ဏလို့ပြောကြပါလေတတဝါတွေနေထိုင်ရာဘုံဌာနတွေဥယျာဉ်တိုက်တာဘုံဌာနတွေဆိုတဲ့အတွက်ကြောင့်ဒီဥယျာဉ်တိုက်တာဘုံဌာနတို့ဒီတမဲ့အရာဝတ္ထုတွေဖြစ်တဲ့အတွက်ကြောင့်သဟိတ္တလို့လည်းကျမတို့သုံးပါလေအဲ့တော့တက်ရှိတတဝါဖြစ်တဲ့ဣဇ္ဇဒတဏ္ဏတမဲ့အရာဝတ္ထုဥယျာဉ်တိုက်တာမှာတိုက်တာတွေဖြစ်ကြတဲ့သဟိတ္တတဏ္ဏတို့တွေလည်းဒီတရားဆိုတဲ့တဘာဝသည်ဓမ္မတဘာဝသည်ရှိပြီးသားဖြစ်ပါလေ။အဲတော့ဒီတတိတတဝါတို့ရဲ့ဣဇ္ဇဒတန်တမာရှိကြတဲ့ဓမ္မကိုကြည့်မယ်ဆိုရင်ယုတ်ဓမ္မနံဓမ္မယုတ်တရားနံတရားရှိပြီးဖြစ်ပါလေ။တမဲ့အရာဝတ္ထုဥယင်တိုက်တာတွေတမဲ့တတိတွေကနေသေးသွားတဲ့အလောင်းကောင်းတွေအစရှိတဲ့ဒိဋ္ဌတန်တမာလေးရှိနေကြတဲ့ဓမ္မတဘာဝတရားကိုလေ့လာကြည့်တဲ့အခါယုတ်ဓမ္မဆိုရှိပြီးဖြစ်ပါလေ။ဒါကြောင့်လောကကြီးမှာတရားရည်ဟူသောဓမ္မတို့သည်ဓမ္မယေဒနာတို့သည်ဖျားပွင့်ထွန်းသည်ဖြစ်စေဖျားမပွင့်ထွန်းသည်ဖြစ်စေရှိပြီးသားတရားဖြစ်ပါလေ။ဒါကြောင့်ဒါကိုတဘာဝဓမ္မကျွန်တော်တို့သုံးလုံးပါလေ။ဒီတဘာဝဓမ္မရည်ဟူသောဒီတရားတို့သည်လောကကြီးမှာဖျားပွင့်ထွန်းသည်ဖြစ်စေမပွင့်ထွန်းသည်ဖြစ်စေရှိပြီးသားဖြစ်တော်လေအဲ့ဒီဓမ္မတဘာဝကိုဖျားမပွင့်ထွန်းခင်ကာလများမှာဆိုရင်တတဝါများသည်လွယ်လင့်တကူဖွေရှားတွေးနိုင်ခြင်းမရှိပါဘူးကြီးတဲ့နိုင်တဲ့စွမ်းအားဉာဏ်မျက်စီလည်းမရကြပါဘူးဒါကြောင့်ဒုက္ခထဲမှာကျင်းနေပျက်စားနေတဲ့အချိန်မှာယနေ့ကျမတို့ဖျားပွင့်ထွန်းရာချိန်ကာလဖျားရဲ့အဆုံးအမတွေရှိနေတဲ့သာသနာပွင့်ထွန်းတဲ့အချိန်ဖြစ်စေကြမူကျမတို့ဓမ္မမိတ်ဆွေတို့မှာတဂရိမျက်စီလည်းရှိကြတဲ့အတွက်ကြောင့်ကျမတို့မြင်နေရတာဒီသဘာဝဓမ္မဆိုတဲ့တရားကိုမမြင်ကြဘဲနဲ့ကျမတို့တွေမြင်နေကြတာပုဂ္ဂိုလ်တ attva တွေပဲမြင်နေကြပါလေလူလို့မြင်နေအခွေးလို့မြင်နေယောက်ျားလို့မြင်နေမိန်းမလို့မြင်နေအဖေလို့မြင်နေအမေလို့မြင်နေငါရဲ့သဘင်ငါရဲ့လက်ငါရဲ့သွားငါရဲ့အရေးငါရဲ့အလှငါရဲ့အဆင်ငါရဲ့အတန်းစသည်ဖြင့်ဒီသဘာဝဓမ္မတကယ်ရှိပြီးသားပေါ်မှာကျမတို့မြင်နေကြတဲ့အမြင်ကတဂရိအမြင်တိလွယ်မြင်လွယ်တဲ့အမြင်သာလို့ပြောရင်မြင်နေကြအမြင်နဲ့ပဲကျမတို့မြင်ခဲ့ကြပါလေ။ကြားနေရတဲ့အတန်ကြားနေကြတဲ့အတန်ဒီဆိုတဲ့နေရာမှာလေဘယ်အတန်ဖြစ်စီဒါဒီကြားရတဲ့တက်တာရုံအတန်ပါပဲလို့တဘာဝဓမ္မကိုကျမတို့မြင်နိုင်ခြင်းမရှိပဲကျမတို့ကြားနေရတဲ့အတန်ကလည်းကြားနေကြအတန်ဒီအနေနဲ့ပဲဒါကတော့စာကလေးတန်းမေဒါကတော့လူတန်းမေဒါယောက်ျားတန်းဒါမိန်းမတန်းဒါကတော့ကောင်းဟွန်းတီးတဲ့အတန်သတိဖြင့်ကျမတို့မြင်နေကြတာဒီကျမတို့ကြားနေကြတာဒီတဘာဝဓမ္မအတိုင်းကျမတို့သိမြင်ကြားခြင်းမရှိဘဲနဲ့ကျမတို့ကြားနေကြတာအစွဲတွေနဲ့အမှတ်တွေနဲ့ကြားနေကြတာပဲဖြစ်ပါတယ်။ဒါကြောင့်ဒုက္ခကြီးမှာတဘာဝဓမ္မဆိုတာရှိပြီးသားဖြစ်တော်လေအဲ့ဒီတဘာဝဓမ္မကိုလောကမှာဖြစ်ဒီနေကြသောတတဝါများမြင်နေကြကြားနေကြတွေ့နေကြတာပင်ကိုရိုးရိုးအနေနဲ့ပဲမြင်နေကြကြားနေကြပါလေ။တဘာဝဓမ္မဓမ္မတဘာဝကြက်ကြတိုင်အောင်မမြင်နိုင်ပါဘူးတဘာဝဆိုတာကသဘောပါလေတဘာဝနဲ့သဘောအတူတူပါပဲဓမ္မဆိုတာတရားဒါကြောင့်တဘာဝဓမ္မလို့ခန့်ခန့်လေးပါဠိလိုပြောပေမဲ့ကျမတို့ဒါကိုပါဠိပြည့်ပြီးပြောမယ်ဆိုရင်တဘာဝကသဘောဓမ္မကတရားဆိုတော့သဘောတရားသဘောတရားဆိုတာတရားသဘောပါလေဟုတ်ပါလားကျမတို့အဲ့လိုပြောတော့တစ်မျိုးဖြစ်သွားပါမယ်သဘောတရားသဘောတရားဆိုတာကျမတကယ်တမ်းတော့တရားရဲ့သဘောပါလေအဲ့ဒီလိုတရားရဲ့သဘောတွေဓမ္မသဘာဝကြကြသိနိုင်ဖို့ဆိုတာသိရရင်အကူအညီလိုပါတယ်။တနည်းအားဖြင့်ပြောရင်ဉာဏ်အကူအညီလိုပါတယ်။တတဝါတွေမှာတက်ရှိတတဝါတွေမှာ ဉာဏ်ဆိုတဲ့ပညာဆိုတဲ့သဘာဝဓမ္မကြီးရှိခဲ့ပြီးဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီပညာဉာဏ်သဘာဝကိုကျမတို့ကအလေးအကျင့်ပြုစုပြောထောင်နေမရှိရင်အဲ့ဒီပညာဉာဏ်သဘာဝကြီးကျမတို့ရဲ့တန်တန်မှာမှေးနေနေပါတယ်။အဲ့ဒီပညာဉာဏ်သဘာဝဆိုတဲ့သာလို့ပြောရင်ပညာဉာဏ်သဘာဝတနည်းအားဖြင့်ပြောရင်အမောဟဒီပညာဉာဏ်သဘာဝကိုမမြင်အောင်မတွေ့အောင်မသိအောင်ဖုံးလွှမ်းထားတဲ့သဘာဝဓမ္မတစ်ခုကလေကျမတို့တက်ရှိလို့တန်တန်မှာရှိပြီးသားဖြစ်ပါတယ်။ဒါကိုသာလို့ပြောတော့မောဟမသိမမြင်အောင်ဖုံးလွှမ်းကာကွယ်တဲ့မောဟတနည်းအားဖြင့်ခန့်ခန့်လေးပြောရင်အဝိဇ္ဇာအဝိဇ္ဇာတရားလေကျမတို့မှာရှိပြီးသားအဝိဇ္ဇာတရားရှိနေတဲ့အချိန်မောဟတရားရှိနေတဲ့အချိန်တက်ရှိတွေကိုပြောတာနော်အဲ့ဒီလိုရှိနေတဲ့အချိန်မှာကျမတို့ရဲ့တန်တန်မှာရှိနေခဲ့တဲ့တရားဓမ္မတစ်ခုဖြစ်တဲ့အမောဟဆိုတဲ့ဝိဇ္ဇာတဘာဝကအမြင်နေချက်ပါလေကျမတို့ရဲ့တန်တန်မှာဘဝတန်တရာအစစ်စစ်အားကြီးခဲ့တဲ့တရားတွေပြောပါဆိုရင်အဲ့ဒီမောဟအားကြီးခဲ့တယ်မောဟအားကြီးတော့အမောဟစန့်ကျင်တဲ့ကမှိမ့်မိန်ခဲ့ရတယ်ဘဝတန်တရာအစစ်စစ်လိုချင်မှုတွေအားကြီးခဲ့တယ်သာလို့ပြောတော့လောဘအားကြီးခဲ့တယ်လောဘအားကြီးခဲ့တဲ့အတွက်ကြောင့်ကျမတို့မှာရှိနေသေးဖြစ်တဲ့ရှိနေတတ်တဲ့အလောဘဆိုတဲ့သဘာဝကမှိမ့်မိန်ခဲ့တယ်။ဒေါသအားကြီးတော့အဒေါသမှိမ့်မိန်ခဲ့တယ်။အဲ့တော့ကျမတို့ဘဝတန်တရာတစ်လျှောက်လုံးမှာတသိတ္တဝါတို့ရဲ့တန်ကြံမှာအားကောင်းခဲ့တဲ့သဘာဝဓမ္မတွေပြောပါဆိုရင်အကုသလဓမ္မလို့ခေါ်လို့ရတယ်။အကုသူတရားတွေအားကြီးခဲ့တယ်။အကုသူတရားဆိုတာပြုစုပြောထောင်စရာမလိုဘူး။အားစိတ်စရာမလိုဘူး။သူတို့အကူညီမှမလိုပဲတတဝါတို့တန်တန်မှာဖြစ်နေကြတာအဖမှန်ဆက်ဆက်ကြာခဲ့ပြီဖြစ်တဲ့အတွက်ကြောင့်သူတို့ကအလေးအကျင့်ရပြီးတော့ကျွမ်းကျင်လိမ္မာနေကြတယ်အကုသလတဘာဝကုသလဓမ္မဆိုတဲ့ကုသိုလ်တရားများကြတော့တရားထံကအကူအညီလိုတယ်ဉာဏ်အကူအညီတွေဖြစ်အောင်ဆရာကပြုစုပြောထောင်ပေးတယ်အဲ့ဒီဆရာတို့ပြီးပါတော့ပေးရတော့ပညာရှင်တို့ပေးရတော့ပညာဉာဏ်ဆက်တန်ရဆက်တန်ကြောင်းဉာဏ်မြင်ကြောင်းအဲ့ဒီလိုမြင်လာတာကြတော့တဘာဝပဂတိမျက်စိနဲ့မြင်လာမို့တော့ဘူးဉာဏ်နဲ့မြင်လာပြီလို့သုံးတယ်။အဲ့ဒီလိုဉာဏ်နေချက်တောင်းတရားရဲ့အကူအညီနဲ့ပြုစုပြောထောင်ပြီးတော့ကျမတို့တွေဘက်ကလည်းကြိုးစားလာတဲ့အခါမှာဒီအမောဟဆိုတဲ့ဝိဇ္ဇာတဘာဝအကောင်းတော့မှကျမတို့ကျန်တဲ့ကုသိုလ်တရားတွေကျမတို့တန်တန်မှာဖြစ်ထွန်းဝင်ရပါလေ။ဖြစ်ထွန်းတဲ့အချိန်မှာအကုသိုလ်တရားတွေမှိမ့်မိန်သွားရတယ်။ဒါကြောင့်ကျမပြောလို့ရင်းကလောကကြီးမှာဖျားပွင့်ထွန်းသည်ဖြစ်စေမပွင့်ထွန်းသည်ဖြစ်စေတရားရည်ဟူသောယေဒနာကတော့ရှိပြီးသားဖြစ်ပါလေ။ရှိပြီးသားတရားရည်ဟူသောယေဒနာကိုပဂတိအတိုင်းအမှန်တိုင်းအရှိကိုအရှိအတိုင်းအပေါ်ကနေအစွဲတွေပြည့်ညက်တွေမပုံမဲနဲ့မြင်နိုင်ဖို့ဆိုတာကတော့သံမှန်အနေထားနဲ့မမြင်နိုင်ပါဘူး။ပညာဉာဏ်အားကြီးအောင်ပြုစုပြောထောင်တော့ပညာအားကြီးသောပုဂ္ဂိုလ်များသာလင်အဲ့ဒီတရားရဲ့ဓမ္မတဘာဝကြက်ကြက်မြင်နိုင်တွေ့နိုင်တဲ့အတွက်ကြောင့်လောကကြီးမှာတရားရည်ဟူသောယရနာရှိပြီးဖြစ်တော်လေအဲ့ဒီတရားရည်ဟူသောယရနာကိုမြင်နိုင်စွမ်းနဲ့ဉာဏ်ပညာရှိသောပုဂ္ဂိုလ်သူပုဂ္ဂိုလ်မြန်ပေါ်ထွန်းလာတဲ့အခါမှတရားသဘာဝကိုသိခွင့်ရခဲ့ပါလေအဲ့ဒီပုဂ္ဂိုလ်ရဲ့ကျေးဇူးကြောင့်အဲ့ဒီသိခွင့်ရတဲ့ပုဂ္ဂိုလ်ရဲ့ကျေးဇူးကြောင့်အဲ့ဒီကျမတို့တွေဒီဉာဏ်မင်းဉာဏ်ချင်းဆက်ပြီးတော့ထပ်ဆင့်ကျမတို့ရဲ့ဉာဏ်ဤတိုးပွားလာမှဒီဓမ္မသဘာဝတွေကျမတို့သိခွင့်ရပါလေဒါကြောင့်လောကကြီးနဲ့ရှိသွင်းပြီးဖြစ်သောတရားဒီဟုသောယေဒနာကိုပေါ်ထုတ်သိမြင်နိုင်သောပုဂ္ဂိုလ်သည်ပညာဉာဏ်ကြီးသောဖရာဒီဟုသောယေဒနာပိုင်ရှင်ဖြစ်ပါလေ။ဒီတရားဒီဟုသောယေဒနာကြောင့်တရားဒီဟုသောယေဒနာပေါ်ထွန်းရတဲ့အတွက်ကြောင့်ဖရာဒီဟုသောယေဒနာသည်တရားကိုပိုင်ဆိုင်ခွင့်ရတဲ့တရားကိုစစွာပေါ်ထုတ်နိုင်တဲ့တရားရဲ့ပိုင်ရှင်ဖြစ်ပါလေ။တရားရဲ့ပိုင်ရှင်အရှင်သခင်ဖြစ်တဲ့အတွက်ကြောင့်ဖရာကိုနာမည်တက်တဲ့အခါမှာဖရာရှင်လို့ကျမတို့မြန်မာဝေါ်ဟာရအနေနဲ့နာမည်တက်ပါလေ။ကဲစာဖရာရဲ့ဆဆစွာဦးဖရာလောင်းတော်မြတ်စွာဘုရားအစရှိတဲ့ပုဂ္ဂိုလ်တို့စစွာဦးပေါ်ထုတ်သိမြင်နိုင်စွမ်းရှိတဲ့တရားဖြစ်တဲ့အတွက်ကြောင့်တရားသည်မြတ်စွာဘုရားရဲ့ပိုင်ဆိုင်မှုခံရတဲ့အတွက်ကြောင့်တရားတော်လို့သုံးပါလေ။လောကမှာပိုင်ရှင်ကိုရှင်တတ်ပါလေ။ပိုင်ဆိုင်ခြင်းခံရရင်တော်တတ်ပါလေ။သဘောပေါက်ပါရဲ့နော်။အဲကြောင့်လောကမှာရှိပြီးသားတရားကိုရှိပြီးသားယေဒနာကိုပြောပါဆိုရင်တရားရည်ဟူသောယေဒနာသည်ရှိပြီးသား။တရားရည်ဟူသောယေဒနာကိုပဂတိမျက်စိနဲ့မမြင်နိုင်။ပဂတိနားနဲ့မကြားနိုင်။ပဂတိမျက်စိပဂတိနားဆိုတာကဓမ္မမိတ်ဆွေတို့ ဒါမြင်နေတတ်သူနေကြပြောတာသူရုပ်ပုဂ္ဂိုလ်တွေမှာရှိနေတယ်မျက်စိနာကိုပြောတာဒီတရားတွေဟူသောယေဒနာကိုမြင်မျက်စိနဲ့သာသင်ခြင်းရှုမြင်နိုင်ပါသည်တရားတွေဟူသောယေဒနာရဲ့ဓမ္မသဘာဝကိုမြင်နာနဲ့သာသင်ခြင်းနားထောင်နိုင်ပါသည်အဲ့ဒီလိုမြင်မျက်စိမြင်နာတို့ဖြစ်အောင်မိမိတို့ရဲ့တဏ္ဍမှာရှိနေတဲ့ပဂတိအနေထားရှိနေတဲ့မျက်စိနားနှာခေါင်ရှားကိုယ်စိတ်တွေကိုဉာဏ်မျက်စိဉာဏ်နာဉာဏ်နှာခေါင်အစရှိတွေဖြစ်သွားအောင်ဉာဏ်နဲ့ရှင်ပြီးလှုပ်ပြီးတဲ့ပုဂ္ဂိုလ်သူပုဂ္ဂိုလ်မြတ်ပေါ်ထွန်းမှာဒီဓမ္မတဘာဝကိုသိမြင်နိုင်တဲ့အတွက်ကြောင့်တရားရည်ဟူသောယေဒနာကိုစစွာကိုပေါ်ထွန်းနိုင်သောပုဂ္ဂိုလ်သည်တရားရည်ဟူသောယေဒနာအကြောင်းဘုရားရည်ဟူသောယေဒနာသည်တရားရဲ့ပိုင်ရှင်ဖြစ်တဲ့အတွက်ကြောင့်ဘုရားရှင်ကိုသတ်မှတ်ပါလေဘုရားရည်ဟူသောယေဒနာသာသာဥပေါ်ထုတ်ပြီးတော့တရားသည်မြတ်စွာဘုရားရဲ့ပိုင်ဆိုင်မှုခံရပြီးတကယ်လို့ရှိတဲ့တွေ့ကြောင်းတရားတော်လို့ကျွန်တော်တို့လည်းသိပါတယ်ဒီတိလိုက်နိုင်ပါလားအဲဒီတော့ကျွန်တော်တို့ပြန်ကြည့်ပါမယ်လောကကြီးမှာရှိတွင်းနေတဲ့သဘာဝဓမ္မတွေကိုကျွန်တော်တို့ကြည့်မယ်ဆိုရင်တရှိသက်ရှိလို့ပြောလို့ရတယ်သက်ရှိသတ္တဝါတွေလို့ပြောလို့ရတယ်အစ္စတ္တတန်တန်နေမှာအဲ့ဒီသက်ရှိသတ္တဝါတွေကတည်သွားတယ်သက်မဲ့အလောင်းကောင်းကြီးနော်ဒီနေရာမှာအလောင်းကောင်းကြီးသက်မဲ့ဆိုတဲ့နေရာမှာအဲ့ဒီသက်ရှိဘဝကနေတည်သွားတယ်အလောင်းကောင်းလည်းပါတယ်ဒါအပြင်သက်မဲ့အရာဝိတ္ထုနဂိုတွေကအသက်လုံးဝမရှိတဲ့အသက်နဲ့အရာဝတ္ထု။အိုးအိမ်တိုက်တာ၊သစ်ပင်တောတောင်၊အစရှိသည်တို့တွေ။အဲ့ဒီအရာတွေကိုတော့ကျမတို့စာလို့ပြောရင်ဗဟိတတန်တန်လို့သုံးပါလေ။ဣဇ္ဇတတန်တန်၊ဗဟိတတန်တန်တို့တွင်သဘာဝဆိုတဲ့ဓမ္မတရားသဘောရှိခဲ့ပြီးဖြစ်ပါလေ။သိရှိတို့ရဲ့တန်တန်မှာရှိတဲ့သဘာဝတွေကိုပြောပါဆိုရင်ရုပ်သဘာဝလည်းရှိပါလေ။နာမ်သဘာဝလည်းရှိပါလေ။သာလို့ကြောင်းရင်ရုပ်ဓမ္မနာမ်ဓမ္မတွေရှိသေးတာဖြစ်ပါလေ။အဲ့ဒါဒီတကယ်ရှိတဲ့ဓမ္မသဘာဝဖြစ်ပါလေ။သမေယာဝိတ္ထုသမေအလောင်းကောင်းလေးမှာရှိတဲ့သဘာဝဓမ္မဓမ္မသဘာဝကိုပြောပါလို့ပြောရင်ရုပ်ဆိုတဲ့သဘာဝကိုရှိပါလေ။အဲ့ဒီသဘောတရားတွေရှိနေကြောင်းကိုကျွန်တော်တို့ဘဝသံသရာတွေအလေးလေးကျင်လည်နေကြတဲ့အချိန်မှာပဂတိမျက်စိပဂတိနားနဲ့ဒီဓမ္မသဘာဝတွေကိုမြင်နိုင်စွာမရှိပါဘူး။ဒါပေမဲ့မြင်နိုင်စွာမရှိတော့လေဒီသဘာဝဓမ္မတွေဒီဖျားပွင့်တွင်းတဲ့အချိန်မှဖြစ်စေဖျားမပွင့်တွင်းတဲ့အချိန်တွေမှဖြစ်စေရှိခဲ့ပြီးသားတရားတွေရှိနေစေတရားတွေရှိအောင်မယ်တရားတွေပဲဖြစ်ပါလေ။အဲ့ဒီလိုအတိတ်ပစ္စုပန်အနာဂတ်ကာလသုံးပါးမှာရှိနေတဲ့ဒီဓမ္မသဘာဝတွေကိုဘယ်မျက်စိနဲ့သာမြင်နိုင်လဲဘယ်နာနဲ့သာသိသင်ခြင်းနိုင်ဘယ်စိတ်နဲ့သာတွေးတော်နိုင်လဲလို့ကြည့်ရင်ဉာဏ်မျက်စိဉာဏ်နာဉာဏ်မနှောနဲ့သာလေသိနိုင်မြင်နိုင်ကြားနိုင်သင်ခြင်းနိုင်စွမ်းရှိပါလေအဲ့ဒီလိုဉာဏ်ဆိုတဲ့ပညာတရားတွေကလေကျမတို့မှာရှိပြီးသားဖြစ်ပြီနဲ့ပြုစုပြောထောင်နိုင်တဲ့အလေးအကျင့်ရှိလာမှဉာဏ်ကလည်းထွက်လာတတ်ပါလေဒါကြောင့်ကျေးဇူးတော်ရှင်မြတ်စွာဘုရားတို့ဒီအလောင်းတော်ဘဝတည်းကအဲ့ဒီလိုသဘာဝဓမ္မတွေကိုသင်ခြင်းခဲ့ပါလေအိုရာရှိမအိုရာရှိရနာရရှိရင်မနာတဲ့ဓမ္မတဘာဝရှိကိုရှိရသေးတာရှိရင်အသေးကလွတ်တဲ့မသေးရာဓမ္မတဘာဝရှိကိုရှိရရှိကိုရှိတော့ရှိရမယ်ဒါပေမဲ့ဘယ်ဟာလဲလို့မသိသေးဘူးသိအောင်ဘာလုပ်လဲမအိုမနာမသေးရာကိုသိမြင်နိုင်စွမ်းတော့ဉာဏ်ရပါရစေဆိုတဲ့စံတော့စပြုတယ်မအိုမနာမသေးရာကိုကိုယ်တိုင်လည်းသိပြီးတော့သူများကိုလည်းသိအောင်ပို့ဆောင်နိုင်စွမ်းရှိတဲ့ဉာဏ်ပိုင်ရှင်ဖြစ်ပြစေလို့သံနာပြုပြီးတော့အဲ့ဒီရည်ရွယ်ချက်အတိုင်းလေးတင်ချေကဘာတသိန်းလုံးလုံးရှစ်တင်ချေကဘာတသိန်းလုံးလုံးစကြောတင်ချေကဘာတသိန်းလုံးလုံးကြိုးစားခဲ့ကြတယ်။ဒါကြောင့်အလုံးစုံကိုသိနိုင်တယ်လောကအားလုံးကိုသိနိုင်တယ်တတဝါအားလုံးကိုသိနိုင်တယ်စကြောလာတင်ချေအနန္တအားလုံးကိုသိနိုင်တဲ့ဉာဏ်သာလို့ပြောရင်တပ်ပြီးညွဉဏ်တပ်ပြီးညွတဉဏ်ရာကိုရံရည်ရွယ်ပြီးတော့ပါရမီအပြာ30သူငင်းကြီး5ပါးသရိယ3ပါးတို့ကိုဖြည့်ကျင့်ခဲ့တယ်။သဗ္ဗညုညံရာကိုရံဟုစိတ်တန်ဖြူပွေတရားရှိ၍ဒါနပါရမီစသွားပြုခဲ့တယ်။စ စိတ်တန်ယေစုတရားသူဖြင့်ပါရမီတွေကိုဖြည့်ကျင့်ခဲ့တယ်။အဲ့ဒီလိုဖြည့်ကျင့်ခဲ့တဲ့ဘဝတွေမှာလဲရည်ရွယ်ချက်ကရှိပြီးသားဖြစ်တဲ့အတွက်ကြောင့်ရောက်လေရာဘဝဖြစ်လေရာဘဝဒီမှာကြောင်းကြမယ်မနေပဲဓမ္မမိတ်ဆွေများညံဆိုင်စေခြင်းနဲ့ရှိပြီးသားဖြစ်နေတဲ့ဓမ္မသဘာဝကိုအာယိပိစံဖြစ်ပလိစေလူဖြစ်ပလိစေနတ်ဖြစ်ပလိစေဖြစ်လျာဘဝတွေမှာသိအောင်ကြည့်တယ်စင်ကျင်တယ်စင်ကျင်တယ်ကြည်လာတော့ပဂရိမျက်စိနဲ့ကြည်တာမဟုတ်တော့ဘူးကျွန်တော်တို့ခုဓမ္မမိတ်ဆွေတို့ပြောတယ်မနေ့ကပြောတဲ့စကားလေးမှပါမြင်တာနဲ့ကြည်တာမတူဘူးမြင်တယ်ဆိုတာမျက်စိရှိနေရင်မျက်စိရှေ့အောက်ရောက်လာတာမှန်တယ်များမြင်ရတာကြီးပဲကြည့်တယ်ဆိုတာကြတော့ခုဒါဓမ္မမိတ်ဆွေတို့ဒါမြင်တာကြည့်တယ်ဆိုတာအနောက်ကိုဓမ္မမိတ်ဆွေဒီမှာစိတ်ကကြည့်ကျင်လာရင်မျက်စိရှေ့မဟုတ်တော့ကြည့်ကျင်တော့တမင်လှဲ့ပြီးတော့ကြည့်ရကြည့်တယ်ဆိုတာကအာပါတယ်ဟုတ်လားလှုပ်ယူရတယ်အာပါတယ်ဝရိယပါရတယ်ကြောက်ကြစိုက်ရမြင်တယ်ဆိုတာကကြောက်ကြစိုက်စရာမလိုရှေ့ရောက်လာသည်များမြင်လို့ရတယ်သဘောလားဟုတ်ပါလားသဘောပေါက်လားအဲ့ဒီတော့ကျေးဇူးတော်ရှင်မြတ်စွာဘုရားအလောင်းတော်သည်၄တင်ခြေကဘာတသိန်း၈တင်ခြေကဘာတသိန်း၁၆တင်ခြေကဘာတသိန်းဒါဖရာတွေတစနဲ့တစူခြေတဲ့ပါရမီတိုင်းတာမတူလို့ထည့်ပြောသွားတာအဲ့ဒီတော့အဲ့ဒီအချိန်လေးမှာရောက်လျာဘဝဖြစ်လျာဘဝတွေမှာကြောင်းကြမယ်မနေပဲသင်ကျင်နေတွေးတောတယ်ရှင်းနေရတာဥပမာဆိုပါဆိုအာဟိတ္တဆန်ဆိုရင်အာဟိတ္တဆန်ရဲ့သဘာဝကိုသိအောင်လုပ်တယ်အဲ့ဒီအချိန်မှာအာဟိတ္တဆန်ဆိုဉာဏ်အနေနဲ့သိအာမကြီးနိုင်အာမကြီးနိုင်တဲ့အတွက်ကြောင့်တကတိအနေနဲ့တော့ဉာဏ်မထက်တန်ဘူးပေါ့ဒါပေမဲ့မြောက်ဘဝရောက်ရင်မြောက်ရဲ့သဘာဝကိုသူလေ့လာတယ်။မြောက်တည်းဘယ်လိုနေထိုင်ကလေးဆိုတာလေ့လာတယ်။မြောက်တည်းမှာလဲဘယ်လိုစိတ်ဓာတ်တွေရှိတယ်လဲလေ့လာ။အဲ့ဒီလိုလေ့လာတာဒီလိုရိုးရိုးချိန်နေမှာလေ့လာတယ်။ကောင်းမှုဖြစ်တဲ့အတွက်ကြောင့်ဒါကိုလည်းပြီးဒီမှာသဘာဝနဲ့ပြောရင်မဟာကုသိုလ်ပဲ။ဟုတ်လား။အဲ့ဒီစံနေမှာလဲမဟာကုသိုလ်ဖြစ်ခွင့်ရှိတာ။ရှိတယ်နော်။အဲ့ဒီမှာညံလေးနဲ့ရှင်နဲ့လေ့လာတဲ့အလေးကိုလောက်ထားတယ်။အဲ့ဒီစံဆိုတော့ပြီးဒီမှာသင်ပြီးသားဓမ္မမိတ်ဆွေများပြောလို့တယ်တကယ်တို့ရဲ့ပဋိတန်တွေစိတ်အနေနဲ့တော့ဉာဏ်မရှင်ဘူးဟုတ်လားဘိဘက်အကျိုးစိတ်အနေနဲ့တော့ဉာဏ်မရှင်နေမယ်အခုပဝတိအချိန်ဆိုတဲ့မြောက်ဘဝနေနေစဉ်စေမဝမှာနေနေရစဉ်ကာလမှာတော့ကောင်းမှုကုသိုလ်တစ်ခုအနေနဲ့ဉာဏ်ရှင်လို့ရလားမရဘူးမဟာကုသိုလ်ဉာဏ်တော့ရတော့ဘောအဲ့တော့တိရစ္ဆာန်ရဲ့တဘာဝမှာအခြားအခြားအိစ္ဆာကာမဤသုံးဝပြုကြတိရစ္ဆာန်ဆိုတဲ့အတိုင်းနဲ့အဲ့ဒီတဘာဝအတိုင်းတကယ်သင်ကိုရိုးရာတဲ့ရှိနေတဲ့တိရစ္ဆာန်နေတော့တူမှာမဟုတ်တော့ဘူး။ရည်ရွယ်ချက်ကရှိတယ်။အဲ့ဒီဘဝတွေသူကတိဘဝတွေမှာထားခဲ့တဲ့ရည်ရွယ်ချက်ပေါ်မူတည်ပြီးတော့ဘဝတန်တွေကလဲကြတဲ့အခါတခါတလေခြေကျော်လက်ကျော်နဲ့အာရိတ္တဆန်ပတ်ဖြစ်တယ်။ဖြစ်ပေမဲ့ပဂတိဖြစ်တာမဟုတ်ဘူး။ရိုးရိုးအနေနဲ့အညံ့စားမဖြစ်ဘူး။မင်းနေရည်ရွယ်ဖြစ်ရတယ်။စင်ဆိုလဲစင်တို့ရဲ့မင်း၊ရောက်ဆိုလဲမြောင်မင်းဟုတ်ပါလား။အဲ့ဒီလိုရောက်တဲ့ဘဝတွေမှာရည်ရွယ်ချက်ကရှိတာတော့ကြောက်ကြမယ်မနေဘူး။သာလို့ပြောရင်အာသေးဝနတတိမကိန်းလာထုံမှများတော့စွဲလာအကျိုးဆောင်ခြင်းနဲ့စိတ်ကလေးကစွဲလာပြစ္ဆာဆိုတာကျမတို့လူသားကျဲတို့အတိညာမကြည့်ဘူးနော်ဒါပေမဲ့အဲ့ဒီတတိလေးကစွဲလာစွဲလာတော့အများအကျိုးဆောင်ဆောင်ရင်းနဲ့သူ့ရဲ့သဘာဝလေးအာသေးဝနတတိနေနဲ့ကိန်းလာတဲ့ဉာဏ်ကြည့်လို့တဲ့စူးစမ်းလို့တဲ့ဉာဏ်လေးနဲ့မှတ်ထားတော့အများအကျိုးဆောင်ခြင်းနဲ့ဉာဏ်လေးကိုပဲဥသိထားလိုက်တဲ့အတွက်ကြောင့်ဒီမြောက်သတ္တဝါတွေဒုက္ခရောက်ဘလို့ကဲရဉာဏ်နဲ့ရှင်ပြီးတော့ဟလာကျမတို့ဟိုဘက်ကနဲ့ဒီဘက်ကကျိုးကြီးကျုပ်နဲ့ွယ်ကျိုးကြီးနဲ့ခုံခုတယ်မမီတဲ့အခါမှာဆွဲထားတယ်သူ့ကြောပေါ်ခုံချခိုင်းတယ်လွတ်အောင်ကဲတယ်မြောင်ဘဝမှာဟုတ်လားပုံနာကြီးကြောက်တယ်ကြားတယ်အဲ့ဒီမြောင်မင်းကြီးဘဝတခုရောမြောင်မင်းကြီးဘဝကြတော့လေတဲဆောင်တယ်အကျိုးဆောင်ကျင်တော့အဲ့ဒီပုဂ္ဂိုလ်ချမ်းသာအောင်ဘယ်လိုဆောင်ရမလဲဆိုတဲ့အတိလေးနဲ့ပဲညံဆိုတာတစ်စင့်တစ်စင့်မြင်လာလေးလာစူးစမ်းတယ်အဲ့ဒီအခါမှာကြုံတွေ့တဲ့တိရစ္ဆာန်မြောက်ဆိုတဲ့တတဝါတွေရဲ့တဘာဝကိုကြည့်တော့ကောင်းတဲ့စိတ်ဓာတ်တွေရှိတဲ့မြောက်တွေလည်းရှိတယ်။မကောင်းတဲ့စိတ်ဓာတ်ရှိတဲ့မြောက်တွေလည်းရှိတယ်။ကောင်းတဲ့ယူသေးချက်တဲ့တဘာဝရှိတဲ့မြောက်ကလေးတွေလည်းရှိတယ်လို့မယူသေးချက်ပဲနဲ့ကျေးဇူးမဲ့တဲ့ဒေဝရအလောင်းမြောက်မင်းမြောက်တွေကိုကျေးဇူးမဲ့ခုံချပြီးတော့အတင်းကြီးသွားတဲ့မြောက်တွေလည်းသူတွေ့ခဲ့တယ်။တွေ့တဲ့အခါမှာလည်းအတိတ်တစ်ခုဉာဏ်တစ်ခုပညာတစ်ခုရတယ်ဆိုတဲ့စိတ်နဲ့ကြီးကြီးကျူးကျူးအာကာသမထောင်ပေသွားတယ်အဓမ္မမိတ်ဆွေတို့မြင်ရတာသူနည်းတူဆိုလူသားကိုအသိင်ခဲ့တဲ့ဒေဝဒတ်အလောင်းပုံနာမိုက်ကိုတဲတဲ့အချိန်မှာလဲတဲဆောင်နဲ့ကြောက်တဲ့ကနေတဲတဲ့အခါမှာကျေးဇူးမဲ့ကိုခြေဖြတ်တတ်ဘူးဘသူတရားပြည့်ပြည့်မိမိတန်တန်မှာတရားမပြည့်ကဲလို့တဲ့နေရာမှာလမ်းဆုံးထိအိမ်ကြံရရောက်ပို့ဆောင်ပေးတယ်ဒါဒီမှာလဲ ဇမတဘာဝသိအောင်လေ့လာကြတယ်ကျွန်တော်တို့မြတ်စွာဘုရားရဲ့ဂုဏ်တော်တွေကိုပြန်ကြည့်တရားကိုတွေ့တာဒါကြောင့်တွေ့တာနော်ရှင်းလျာဘဝတိုင်းရှင်းလျာဘုံဌာနတိုင်းမှာဖြစ်တဲ့တတဝါတွေအကြောင်းတတလောကကိုလည်းလေ့လာတယ်တတဝါတွေနေထိုင်ရာဘုံဌာနတွေအကြောင်းကိုလည်းလေ့လာတယ်အဲ့ဒီတတဝါတွေမှာရှိနေတယ်ဇမတဘာဝရုပ်တဘာဝနံတဘာဝတွေကိုလည်းလေ့လာခဲ့တဲ့အတွေ့အကြုံဒိဋ္ဌိချင်းကဘာတသိမ်းပေါင်းဘဝကောင်းအတင်ချေနန္ဒရှိလာတော့မြင်လာလားမမြင်လားပို့ပို့မြင်လာတော့ဉာဏ်ကလည်းဇဘဝတဲ့ဇဘဝပုံရိပ်ကြီးမလားနည်းသွားမလားကြီးလာတာဗောကြီးကြီးကြီးကြီးလာတော့နောက်ဆုံးလူသားဘဝဘုရားဖြစ်မဲ့ဘဝဆိုအတိညာရှိတဲ့လူသားမှာသာလေဘုရားတို့လူပွင့်ရထုံးစံအဲ့တော့အတိညာရှိတဲ့လူသားဘဝမှာပဋိသန္ဓေစပြီးတဲ့အချိန်မှာလည်းအတိတ်ကလုပ်ခဲ့တဲ့အချိန်ညောင်းရိုးရိုးပဋိသန္ဓေနေတဲ့ပုံစံမျိုးမဟုတ်ထူးခြားချက်တွေရှိတယ်စင်ရဲကလွတ်တယ်သူများနေရတဲ့ဟလာပဋိတန်တွေတားအိမ်ထဲမှာနေရတာချင်းတူပေမဲ့မြတ်စွာဘုရားအလောင်းတော်ရဲ့ပဋိတန်တွေနေပုံကပုံစံတစ်မျိုးနောက်ဆုံးမြတ်စွာဘုရားပွားတဲ့အချိန်မှာလည်းပဂရိရိုးရသမန်လူတွေပွားတယ်လို့မဟုတ်ပဲနဲ့ထူးခြားစွာပွားနေတယ်ဉာဏ်မသုံးဆောင်နဲ့ဖာသမီးတော်ကတောထွက်မှသို့လို့ဖရာဖြစ်သွားမှသို့လို့ဉာဏ်မသုံးဆောင်နဲ့ပျော်အောင်ထားပေမဲ့အဲ့ဒီအချိန်မှာလည်းအဲ့ဒီတည်ငါတော့မသိမှုကဖုံးထားပေမဲ့အချိန်တန်တဲ့အခါမိခဲ့ပေါ်မှာဖုံးနေတဲ့ပြားလေးလေးကပင့်သေးတယ်လို့ပါရမီကနှုတ်ပင်စော်တော့လူမင်းဖုံးကြည့်နတ်မင်းမနေတာဆိုလို့နတ်ဒီမြမာတွေကနမိတ်ကြီးလေးပါလာပြီးတော့ကြားကြရတယ်ဟုတ်တလားကြားတဲ့အခါကျတော့ဘာဖြစ်လဲတော့ဖြစ်တယ်သိမြင်တယ်စံဝေကညံပြန်စိတ်ညံပြန်စတာကိုကျွန်မပြောချင်တယ်တော့ဖြစ်တယ်တော့လေးမှာဆရာရှာတယ်ဆရာတွေတန်ကအာလယနဲ့ဥဒကယတိစီကနေအစ်စ်နေကျင့်နေဒါလမ်းမစုံဘူးဆိုတာညံနဲ့ဖုံခဲ့တဲ့ညံနဲ့ညင်တယ်အဘိမေကုဏကတကယ်ဓမ္မတဘာဝမှာတန်တရားလေစီတာတော့သူမသိသေးဘူးနော်ဘုရားလောင်းတော့နောက်ဆုံးဒုက္ခရစရိယ6မြင့်ကျင့်နေလမ်းလွဲတမ်းမလမ်းလွဲသွားတယ်ဆိုတာလေသူများလာပြောရတာမဟုတ်ဘူးတချို့ကရှင်တာကလမ်းလွဲသွားတာမြတ်စွာဘုရားလောင်းတော့လမ်းလွဲသွားတဲ့အတွက်ကြောင့်ဒီစတိကနမင်းနတ္တကနေလာပြီးတော့ဘေလူကကောင်းတော့ဤတီးပြီးတော့စောင်းကျိုးတွေတင်းလုံးရင်လည်းပြတ်ပါလေကျော်လုံးတော့လည်းအတတ်မမီးဆိုလာပြရတော့မှမြတ်စွာဘုရားလောင်းတော့တန်ဝေကညင်ရမဟုတ်ဘူးလကားသာလုတ်ဆက်ခေါ်လေတကယ်အဟံမဟံအမှန်မဟုတ်ဘူးတကယ်တော့ကျေးဇူးတော်ရှင်မြတ်စွာဘုရားအလောင်းတော်ပြန်စင်ခြင်းနဲ့ငါဖြင်းတဲ့စည်းစိမ်ကိုနမသုံးဆောင်နဲ့စံစားနေတဲ့အချိန်တော့ကလည်းငါမှဘာညံမှမချက်လားဒါဆိုရင်ကာမဂုဏ်ခံစားတဲ့လောကလူပေါင်းမှာကာမဂုဏ်ခံစားတဲ့အကျင့်ကြီးပညာဉာဏ်အားကြီးဖို့နှောင့်နှေးစေတယ်ဘာကဖုံးတာပဲလေဒီကာမဂုဏ်အာယုံမှာတာယာတဲ့လောဘကဖုံးမှာသူတော်ကောင်းလို့ရေးစားတဲ့သူတွေကြည့်နေတဲ့အချိန်ကခန္ဓာကိုနှိမ့်ဆက်ညှင်းပန်းတဲ့အကျင့်သူတို့နှိမ့်ဆက်တဲ့အကျင့်နဲ့ငါနှိမ့်ဆက်ခဲ့တဲ့အကျင့်ကအစမနိုင်ရှင်တော်တာလွန်တာပဲဒါပေမဲ့ငါမှဘာညံမှမထွက်တော့ဒါဆိုရင်ခန္ဓာကိုကြီးအလိုလိုက်လွန်တာလည်းမကောင်းဘူးခန္ဓာကိုယ်ကိုနှိမ့်ဆက်လွန်တာမနဲ့ကောနှိမ့်လေရောညံအောင်အချိန်ရှိရင်စားနေတာကအလိုလိုက်တာအဲ့တော့နှစ်ထပ်မှတစ်ထပ်လျှော့ညှင့်သွားလိုက်တာဒုဗ္ဗစရိယသောနေ့ကျင့်ပြီးတဲ့နောက်ပိုင်းကနေစပြီးတော့ကျင့်လိုက်တာမဟာတဂရတရား3ခုကစုံလာပြည့်နဲ့လာပြည့်ကျော်တရားအခုအရုံတဲ့ချိန်မှာအတိလန်းဆုံးတယ်အကျင့်လန်းဆုံးတယ်အတိနဲ့လည်းပြည့်စုံတယ်ဝိစာတံပနစရဏနဲ့လည်းပြည့်စုံတယ်အကျင့်နဲ့လည်းပြည့်စုံတယ်စရဏတံပနဝိစာစရဏတံပနဂုံလည်းထိုက်သွားတယ်သတိညွတ်ဉာဏ်ကိုလည်းကျသွားတယ်အကုန်လုံးသိကျင်တယ်ဆိုတဲ့အတိုင်းသိသွားတယ်ဘယ်တော့တောင်သိတယ်လေဘဝတန်တရားငါမှာအိုနာတိဒုက္ခတွေနဲ့ခန္ဓာတွေအဖန်ဖန်ဖြစ်ရတာဘု து လက်ချက်လဲလို့မြင်လာတယ်။လောဘရဲ့လက်ချက်သာလို့ပြောရင်တဏှာရဲ့လက်ချက်အဲ့ဒီတဏှာကိုမမြင်အောင်ဖုံးတာကဘု து ကွယ်ကားထားလို့လေအာဝိဇ္ဇာဆိုတဲ့မောဟကဖုံးတာလို့ပါလားရှင်းရှင်းကြီးကိုသိတော့စိတ်ကျေနပ်တယ်ကျေနပ်လွန်းလို့ရင်ထဲမှာမျိုးသိမ့်မထားနိုင်ဘူးဘာဖြစ်လဲဥဒံကျူတယ်အနေကဇာတိသန္တာရံဆိုပြီးတော့ကျူတာလေကျမတို့စိတ်ထဲမှာလေဒါဖရာတွေအနေကဇာတင်တယ်လို့ထင်တာဘယ်ဟုတ်ပါလဲဖရာကြီးကိုရောက်ရှိတဲ့အခါမှာတန်တရားလုံးသူရှာခဲ့တာနော်လေးတိချေကဘာတသိန်းလုံးလုံးရည်ရွယ်ချက်နဲ့ရှာခဲ့ပြင်မယ်ဘသူကအာကြီးစွာဖုံးဖုံးထားခဲ့တယ်အဝိဇ္ဇာကဖုံးတဲ့အတွက်ကြောင့်မမြင်တော့အဝိဇ္ဇာမိစေဖြစ်တဲ့တဏှာနဲ့လောဘနဲ့လိုချင်းလူဖြစ်ခြင်းလိုက်နတ်ဖြစ်ခြင်းလိုက်ဇမဖြစ်ခြင်းလိုက်လူဖြစ်အောင်လုပ်လိုက်နတ်ဖြစ်အောင်လုပ်လိုက်ဇမဖြစ်အောင်ကောင်းမှုတွေလုပ်လိုက်အဲ့ဒီလိုလုပ်ခဲ့ရတယ်ဆိုတော့စိတ်ကျေနပ်လွန်းလို့မြင်တော့ကျေနပ်လွန်းလို့ဥဒံကျူတယ် ဥရန်ကျူးပြီးတော့ဘုရားပြည့်ကိုရောက်တယ်ဥရန်ကျူးတယ်အဲ့ဒီအချိန်မှာဒီကျမတို့လေ့လာလောကကြီးမှာတကယ်မူလတွေကရှိနေတဲ့သဘာဝဓမ္မအကုန်လုံးကိုမြင်နိုင်စွမ်းနဲ့ဉာဏ်ကြီးရသွားလို့မြင်တာမဟုတ်ဘူးလားသိယမန်ကမကြံရအောင်လုံးဝစုံလင်းအကုန်မြင်သတ္တဉ္ဉံတော်အစွမ်းဒီသတ္တဉ္ဉုတဉာဏ်ရအောင်ကြိုးစားခဲ့လို့ကျူစားဖြစ်စည်းခဲ့လို့အကုန်လုံးမြင်နိုင်တာပေါ့အခုကျမတို့ဓမ္မမင်းရှင်တို့သဗ္ဗညုတဉာဏ်ရောက်အောင်ကျူစားပြရလို့လားခုအနေသာခုအနေသာလို့လားဒါပေမဲ့မြတ်စွာဘုရားရဲ့ကျေးဇူးတော်ကြောင့်မြတ်စွာဘုရားမြင်ခဲ့ရတဲ့တရားဓမ္မသဘာဝတွေအဲ့ဒါတွေငါဘုရားမြင်ခဲ့တာနော်ငါဘုရားတောက်တော်တွေ့ခဲ့တာနော်ဒါကြောင့်မင်းတို့နဲ့တန်ယုံလောက်ကလေးပဲတိကျန်တာတွေအကုန်လုံး꽌ကာထားမယ်ဖို့ဟုတ်ထားမယ်သိသိထားမယ်လျှို့ဝှက်ထားမယ်ရှိလားအကုံလုံးအဲ့တော့ဖာမဟောခဲ့တာအကုံလုံးဟောခဲ့တာအဲ့ဒီလိုဟောခဲ့တာကိုပိုင်သိတော့ဒါကျမတို့အနေနဲ့ပြန်သိရတာကိုပိုင်သိတော့မဟုတ်ဘူးသင့်ခံသိဒါပေမဲ့အဲ့ဒီမြတ်စွာဘုရားဟောခဲ့သမျှတရားဓမ္မသဘာဝတွေလောကအလုံးစက်ကြော်လားအတိအကျနန်းနန်းနဲ့ဆိုင်လားမဆိုင်ဘူးတကယ့်သဘာဝတွေဆက်ထုတ်ပြီးတော့ဟောပေးခဲ့တာအကုံလုံးကိုမမြင်မြင်အောင်ဖွင့်ချပေးလိုက်တာအဲ့ဒါကိုကျမတို့ကကျမတို့ရဲ့ပဂတိမျက်စိမှာဉာဏ်မမီဉာဏ်ချင်းဆက်ဆိုခုလိုသင်တယ်လေ့လာမယ်သိဖို့မယ်နဲ့ဒီဉာဏ်လေးနဲ့ပဲကျမတို့ကလိုက်မြင်ခွင့်ရလားမရဘူးအဲ့ဒါအချိန်တိုင်းအဲ့ဒီလိုမြင်ခွင့်ရမယ်မထင်နဲ့ဘဝတိုင်းမြင်ခွင့်ရမယ်မထင်ပါနဲ့ဘယ်အချိန်မှာပဲအဲ့ဒီလိုမြင်နိုင်ကြားနိုင်နဲ့လွယ်လေးတကူမြင်နိုင်ကြားနိုင်နဲ့သစ္စာလေးပါဒုက္ခသစ္စာသမုဒယသစ္စာနိရောဓသစ္စာမေဃသစ္စာဆိုတဲ့သကလုံးကိုရွတ်ပြီးတော့အတိတ်ပဲသိနိုင်နဲ့ဘဝတွေဘယ်အချိန်နဲ့ရတာသာသနာနဲ့ကြုံခွင့်ရတော့မယ်ကြည်လားဟုတ်လားဒါကြောင့်ဘာနဲ့တူလဲဆိုတော့သမားတို့ရဲ့ကျေးဇူးတော်ရှင်မြတ်စွာဘုရားသည်ခယောင်းလမ်းကြီးတွေကိုရှောက်ခဲ့ရကိုယ်တိုင်ရှောက်ခဲ့ရတဲကန္တရာကြီးအလီလီဘဝတန္တရာတဲကန္တရာအလီလီကြီးတွေကိုလည်းဖြတ်ခဲ့ရကိုယ်တိုင်ရေပဲနေရာထွက်မလဲလို့ရှာခဲ့ရရှာလို့ရေကြောအတွေ့တော့လေကိုယ်တိုင်ရေတွင်တူးခဲ့ရလားမတူးခဲ့ရတူးခဲ့တော့ရေတွေကအချိန်ထွက်လာမထွက်ဘူးလားထွက်နေတယ်ရေတွေကကျမတို့အလက်နောင်လာနောင်တာသာစင်ကြီးဆက်လို့ပြောလို့ရတယ်ကျမတို့တတိတော်ဝကတွေလက်ထက်ကြတော့ကိုယ်တိုင်ရေးချစရာလိုလားဘယ်နေရာရေးထွက်မယ်ရှားစရာမလိုကိုယ်တိုင်ရေးတွင်တွူးစရာလည်းမလိုကျမတို့လုံးရမှာကျမတို့ရဲ့မိဘကျမတို့ရဲ့ဆရာသမားတွူးခဲ့တဲ့ရေးကိုတောက်ယုံနေကြံတော့တာဟုတ်လားဟုတ်ရဲ့လားမြတ်စွာဘုရားရှားပေးခဲ့တဲ့ညွန်ပြပေးတဲ့တကယ့်ရှိနေတဲ့သဘာဝကျမတို့ဉာဏ်လေးနဲ့ကိုကူပြီးတော့ကိုဉာဏ်ကိုစွန့်အားထက်အောင်ကြိုးစားပြီးပဂတိမျက်စိနဲ့မြင်ရကလည်းညာမျက်စိနဲ့မြင်အောင်ကြိုးစားဒီလောက်တော့စိုက်ထုတ်ရမှာပေါ့ဒီလောက်တော့ရေကိုခတ်ယူရမှာပေါ့ဒီလောက်တော့ကိုယ်ပစ္စတဲ့ရအောင်ကိုထည့်ရမှာပေါ့ဟုတ်ပါလားကိုယ်ခန္ဓာမှာပူနေတာကိုယ့်အကိုခတ်ပြီးချိုးမှာတော့ရမှာပေါ့ဒီလောက်တော့ကျမတို့စိုက်ရကျမတို့ရဲ့မျက်စိကိုညာမျက်စိဖြစ်အောင်ကြိုးစားယူမယ်ကျမတို့ရဲ့နားကိုဟုတ်လားသရစ္ဆန်နေမှာရှိတဲ့နားနဲ့မတူအောင်လုပ်ပါခုရိုးရိုးကြားနေတာနာလူလဲဒီတိုင်းကြားရတာပဲကိုယ်ရောကြောင်လို့လေဒီတိုင်းပဲကြားမှာပဲဟုတ်တယ်လားဒါပေမဲ့ကျမတို့ကကျေးဇူးတော်ရှင်မြတ်စွာဘုရားတပည့်တော်ကပိတာအောင်ဖြစ်နေတဲ့ဘဝမှာတခြားလူတွေနဲ့မတူအောင်ကိုယ်နာကိုညံနာဖြစ်အောင်လို့ကိုယ်အတိကိုတန်မှန်လူတွေသိတဲ့အတိရိုးရိုးတရစ္ဆန်တွေသိတဲ့အတိဆရာတော်သမတော်ကြီးတွေပြောတဲ့စကားအတိုင်းနဲ့ခန္ဓာနာလေးပြောရင်ခွေးသည့်ဝက်သည့်သိတဲ့အတိမဟုတ်ပဲအတိညာရှိတဲ့ညံအတိနဲ့သိအောင်ကြိုးစားအောင်လေကိုယ့်အကူလောက်ရမှာမဟုတ်ဘူးလားအဲ့တော့ခုကျမတို့ကလုပ်နေတာကိုယ်တိုင်နေလာတက်နေတာရိုးရိုးမျက်စိနဲ့မြင်တတ်ဖို့လားမြင်မျက်စိနဲ့မြင်တတ်ဖို့လားမြင်မျက်စိနဲ့မြင်တတ်ဖို့ရိုးရိုးနားနဲ့ကြားတာဖို့လားမြင်နားနဲ့ကြားဖို့လားရိုးရိုးအသိနဲ့သိဖို့လားဉာဏ်အသိနဲ့သိဖို့လားဉာဏ်အသိနဲ့သိဖို့ဉာဏ်မမီဉာဏ်ကျဲအဲ့ဒီစက်တဲ့ဉာဏ်ကဘု து ဉာဏ်နဲ့စက်မှာကျမဉာဏ်နဲ့စက်မှာမဟုတ်မြတ်စွာဘုရားညွှန်ပြပေးတယ်ဉာဏ်နဲ့စက်မှာဟုတ်ပါလားအဲ့ဒီလိုစက်နိုင်ဖို့ကျမတို့ဆရာဆရာမတွေဆိုတာလေပေါင်းကူးတဲ့တရားလို့ပါပဲဟုတ်ပါလားပေါင်းကူးပေးယုံမဲလက်စင်ကမ်းပေးယုံမဲတုံးလေးတစ်ခုခုပေးလိုက်တယ်လို့ပဲရှိပါတယ်ကျမတို့ရဲ့ကျေးဇူးဟာဒီလောက်မကြည့်ဘူးကျမမေဆွေတို့တကယ်ကျေးဇူးတင်ရမှာမြတ်စွာဘုရားကျေးဇူးတင်မြင်ရမှာမြတ်စွာဘုရားရဲ့ကျေးဇူးကိုမြင်ကျမမေဆွေများအဲ့ဒီတော့မှမြတ်စွာဘုရားတူးပေးခဲ့တဲ့ရေးကြီးတွေကိုအာပတရားပောက်ပါသူပါသုံးဆွဲပါဒါဒီမဲ့အဲ့ဒီရေကလေ ဟုတ်လားဘတော်မှာမခန်းတော့မင်းရေတော့မဟုတ်ဘူးနော်တဘာဝဓမ္မပိတာဆိုရေထွက်တာရှိသလိုရေထွက်ရက်သွားတာလည်းရှိမယ်ခန်းလည်းခန်းတော့ရေခန်းဖို့အချိန်သိမ့်မကြံတော့ဘူး2540ကြော်ခဲ့ပြီအဲ့ဒီရေတွင်ကြီးနောက်ထပ်ဟုတ်လားလက်တင်ကမ်းပြီးပြုစုထိန်းသိမ်းတဲ့သူတွေကောင်းရင်တော့ထိန်းသိမ်းတဲ့လောက်တော့ပြန်လိမ့်မယ်ဝိုင်းပြီးတော့ဖြက်လို့ဖြက်စီဂယုလည်းမဆိုင်ဘူးကိုယ်လည်းမတုံးဘူးသူများသုံးနာကိုလည်းဟလာမရှိစိမ့်ဘူးဝိုင်းပြီးတော့ပြက်လို့ဖြက်စီရေတွင်ကြီးခန်းတော့ရေတွင်ကြီးပြိုသွားအောင်ရေတွင်ကြီးဟလာကောသွားဝိုင်းလို့မယ်ဆိုရင်တော့မကြမတင်ပြက်လိမ့်မယ်ဒီနေ့ဂယုမဆိုင်လိုက်နဲ့ဒီနေ့ပြက်သွားလိမ့်မယ်ဟုတ်ပါလားဒါကြောင့်မြတ်စွာဘုရားရဲ့အဆုံးအမသာသနာတော်စီဒီနေ့အချိန်မှာရှိနေတယ်အဲ့ဒီအဆုံးအမဆိုတာသာသနာကတရားတွေပါဘူးညွှန်ပြတဲ့တရားဓမ္မတွေစီရှိနေသေးမှာကျမတို့တွေမြင်အောင်ရှိနေလေလာမယ်ဆိုရင်ကျမတို့ဒီသဗ္ဗညုတဉာဏ်ကိုမရတော့လေမြတ်စွာဘုရားရဲ့ကျေးဇူးတော်ကြောင့်လွယ်လင့်တကူညီဝင့်ရလာကျေးဇူးတော်ရှင်မြတ်စွာဘုရားအိုနာတေကလွတ်ရာတရားကိုရှာခဲ့ရတဲ့အချိန်လေးတင်ချိန်ကဘာတသိန်းခုကျမတို့ကလေးတင်ချိန်ကဘာတသိန်းရင်းစရာမလိုပဲနဲ့ခုအချိန်လေးမှာပဲနှစ်ပိုင်းလေးလပိုင်းလေးရက်ပိုင်းလေးမှာပဲတည်ခွင့်ရလာမရမြင်ရမှာမြင်ရမှာဒါကြောင့်လောကကြီးမှာပုဂ္ဂိုလ်သူပုဂ္ဂိုလ်မြတ်တဦးပေါ်ထလာပြီဆိုရင်လေတစ်တပေကောင်းညက်တပေါင်းနားနိုင်တယ်ဆိုသလိုဒီပုဂ္ဂိုလ်ကအမိပြုတ်ပြီးတော့တတဝါအများချမ်းသာမှုရလာမရဘူးလားဘုဒ္ဓလောကီသမုတ်ပန်သောဟိတာယတတ္တပါဏိနံလောကကြီးမှာဖျားတဆူတဆူပေါ်တယ်ဆိုတာတတဝါတွေအကျိုးစီးပွားရွတ်ဆောင်ဖို့ဟုတ်ပါလားအဲ့ဒီမြတ်စွာဘုရားဆောင်ရွက်ခဲ့တဲ့အကျိုးစီးပွားဘုသူ့အတွက်တတဝါအများဆိုတော့ကိုရောတတဝါမဟုတ်လားကိုနဲ့ပဲပြောကြဆိုကျမတို့အတွက်ဆောင်ခဲ့တာမဟုတ်လားကျမတို့အတွက်ရက်ဆောင်ခဲ့တဲ့အကျိုးစီးပွားကိုကျမတို့ကမြင်ကျမတို့ကကျေးဇူးတင်နေဆိုရင်ကိုတန်တန်မှာဘသူ့အတွက်လုပ်ပေးရမလဲမြတ်စွာဘုရားကိုပြန်ပြီးတော့စွမ်းပန်းရည်ကြံစီမီးတွေမကတ်နိုင်ထားကိုချမ်းသာအောင်လုပ်ရင်အဲ့ဒါကျေးဇူးဆက်တာမဟုတ်လားကိုတန်တန်မှာဒီတရားတွေသိအောင်လုပ်တာဘုရားကျေးဇူးဆက်တာမဟုတ်ဘူးလားကိုကိုယ်တိုင်အိုနာတရားတကယ်လွတ်သွားရင်ကျေးဇူးအဆက်နိုင်ဆုံးမဖြစ်ဘူးလားဘုရားလိုလာတာမြတ်စွာဘုရားတဆူရဲ့အိုနာတရားလွတ်ဖို့လားအများလွတ်ဖို့လားအများတွေကတယောက်ဖြစ်တယ်ကျမတို့အိုနာတရားလွတ်လိုက်ရင်ရောယေရှုဆက်တာမဟုတ်ဘူးလားသဘောပေါက်ရမယ်ဟုတ်ပါလားဒါကြောင့်မြတ်စွာဘုရားဒုက္ခကြီးမှာရှိတဲ့တရားဓမ္မတွေကိုစစွာကိုညွှန်ပြပေးတဲ့ညွှန်ပြနိုင်တဲ့သူစစွာကိုမြင်တဲ့ပုဂ္ဂိုလ်သည်ယေရှုရောရှင်မြတ်စွာဘုရားဒါကြောင့်ဘုရားတဆူကိုအမိပြုလိုက်အများချမ်းပါလေအများချမ်းတာလေဆိုတဲ့ညာအဲ့ဒီအများကကိုနဲ့မဆိုင်တဲ့အများမဟုတ်ကိုလည်းပါမကိုလည်းချမ်းသာလိမ့်မယ်သဘောပေါက်ပါစေဒါကြောင့်လောကကြီးမှာရှိသမျှတရားဓမ္မတွေရဲ့သဘာဝကိုကျေးဇူးတော်ရှင်မြတ်စွာဘုရားစွာဘုရားမြင်တဲ့အတွက်ကြောင့်55ဝါကလပ်ပလုံးမနေမနာကိုကျမတို့ကိုတတန်းတူတဲ့အတွက်ကြောင့်ခုဂေါရမမြတ်စွာဘုရားဆိုရင်တတန်းတူတဲ့အချိန်မှာပွင့်ထွန်းရတဲ့မြတ်စွာဘုရားဖြစ်တဲ့အတွက်တတန်တူတဲ့အတွက်ကြောင့်ဒီနေ့55နှစ်ပဲအချိန်ရတယ်တတဝါတွေတရားသမားဟောရတယ်55နှစ်ပဲအချိန်ရတဲ့အတွက်ကြောင့်ဒီနေ့ကျင်းဆက်ချိန်တနာရီမိနစ်20ပဲရှိတယ်ကျန်တဲ့နာရီ20ကြော်ကြော်ဒီကျမတို့အပါအဝင်အများအတွဲတတဝါတွေအတွဲလူတွေအတွက်ကောနတ်တွေအတွက်ကောယဟန်တွေအတွက်ကောမြမာတွေအတွက်ကောအကုန်လုံးနာရီ20ကြော်ကြော်တွတ်တွတ်တရားသမားတွေဟောပြတာမဟောပြဘူးမြတ်စွာဘုရားသတင်း300ကျောင်းတော်ကိုလည်းလာတဲ့သူတွေလည်းဟောရသလိုဒီနေရာမှာဘယ်နေရာမှာတော့ဒီပုဂ္ဂိုလ်ကကျွတ်ဖို့ရညံရင့်ပြီလို့စင်ကျင်လို့သိလိုက်တာနဲ့ဘလောက်ဝေးလံပသိခြေလင်ခရီးနဲ့လည်းကြွတယ်ကြွတယ်တခါတရံလည်းတကိုးနဲ့ကောင်းကင်ခရီးကကြွတာလည်းရှိတယ်ဒီပုဂ္ဂိုလ်လာမယ့်အရေးဆရာရင့်မကြီးမြတ်စွာဘုရားဖြစ်ပါရဲ့နဲ့လမ်းကနေကျိုးပြီးတော့ခရီးကျိုးဆိုပြီးတကယ်သူစောင့်ရတာရောမရှိဘူးလားဘလောက်တော့မဟာကရုဏာကျမတို့ကိုကြီးခဲ့လေကျမတို့လည်းဒီအမှန်ရသွေးကြည့်ရင်လေကိုရမမြတ်စွာဘုရားပွင့်ထွန်းနေစင်မှာလူဖြစ်ကောင်းလည်းဖြစ်ပါလိမ့်မယ်နော်ခုအချိန်မှာမြတ်စွာဘုရားကြည်ညိုတဲ့သဒ္ဓါလေးရှိခဲ့တဲ့အတွက်ကြောင့်အဲ့ဒီအချိန်မှာမိစ္ဆာဒိဋ္ဌိတော့ဖြစ်ကောင်းမှဖြစ်ပါလိမ့်မယ်ဒါပေမဲ့ကျမတို့မြတ်စွာဘုရားတတော်ထင်ရှားရှိစဉ်ကျမတို့မှာမောဟတွေတိတ်အားကြီးကောင်းကြီးခဲ့ပါလိမ့်ကြီးခဲ့လို့သာကြံနေခဲ့တာပေါ့နော်တရားပွဲတစ်ပွဲမှာငိုက်ခဲ့လို့လည်းမတိလိုက်လို့ကြံတာလည်းဖြစ်မယ်အခုတော့ကျမတို့ဆက်ဆက်ငိုက်ခြင်းမငိုက်ခြင်းထုံနေပြီတရားတန်လေးများကြားလိုက်ရရင်လေချော့ပြီးတော့များသိတယ်လို့ပဲဟုတ်တယ်လားတချင်းတန်နားထောင်တာနဲ့တရားတန်နားထောင်တာမတူတော့ အချင်းသာကြိုင်လမ်းဆန်းပြီးတော့တခါလေရွှင်လန်းတက်ကြွတာမတက်ကြွဘူးအဲ့လည်းမငှားဘူးမတချင်းစားတော့ဆိုသလုံးမချမ်းအကုန်သိတယ်ဘယ်တီလုံးလေးလိုက်ဘယ်တန်လေးစားမယ်ဆိုတာသိလားမသိလားသိလို့ကိုအစွမ်းနေထုတ်ကြပြီးတော့ဆိုကြမယ်ပြောကြမယ်မှာဝဝင်ဟဲကြတာတရားတန်ကြလို့လုံးစီပတ်စီလည်းမသိနာရင်နာရင်ပထမတော့ကြီးညိုတဲ့စိတ်နဲ့နာတာနာပေမဲ့အတိတ်ကကံနေရနှိုးပင်စော်လားမစော်ဘူးလားတော်လေကျမတို့လည်းအတိတ်ကနှိုးပင်စော်တယ်ဘယ်လိုစော်လဲမောဟာစော်ပြီးတယ်မောဟာစော်ပြီးတော့မောဟရဲ့အပေါင်းအသင်းတွေကလာတယ်ရှိနေငြိမ်လိုက်ရင်ဟိုငှက်ချင်တာတချင်းသားကြတော့ငြိမ်ပြီးနားထောင်တော့မှအိတ်မပြောဘူးဒူးလေးနဲ့နေမအိတ်ချောင်းပြာဟုတ်တယ်လားစဉ်းစားကြည့်တချင်းသားကြတော့ငြိမ်နေဘယ်လိုငြိမ်ငြိမ်အာယုံပြုတာဧကကတာကြတာတရားတန်ကြတော့ဧကကတာကြငြိမ်တော်တော်ကြကြဘဝင်စိတ်ပါကြခလောခလောဖြစ်သွားအဲ့တော့ဘဝတန်တရားစစ်စစ်ကျမတို့ငှက်ခဲ့တာတွေကြောင့်ကျမချင်းတွေးကြည့်တာလေကောဓမမြတ်စွာဘုရားပွင့်ထွန်းတဲ့အချိန်မှာလူပြည့်ရေလဲဘာလို့ငါတို့ချစ်တတ်မဝင်လဲကြံ့ရင်ကြံ့ငှက်နေလို့ကြံ့ရင်ကြံ့ဒါလူပြည့်ခဲ့ရင်လို့တွေးတာဒါပေမဲ့အဲ့ဒီအချိန်မှာကံကောင်းတောက်မှပြီးတော့ကံကောင်းတောက်မှတယ်လို့ပြောလို့ရမှာပေါ့လေနတ်တွေလည်းဖြစ်ချင်းရောသွားဖြစ်မနေဘူးလားနတ်တွေဖြစ်တော့တရားတော်နာတာပေါ့အဘိဓမ္မာတရားမြတ်စွာဘုရားဟောခဲ့တာလေဟောတော့နာတယ်နာပေမဲ့ကျမတို့အဲ့ဒီအချိန်မှာလေဟိုတွေးဒီတွေးတွေးလာငါမို့ငိုက်နေလားလည်းမသိနှံ့ငိုက်တွေလည်းဖြစ်ခဲ့လို့လားမသိအခုပြီးဒီမှာပြန်တင်ရလားမတင်ရဘူးဟိုတော့ကကြံနေကြွေးအခုပြန်ဆက်နေရဆက်ပေမဲ့လမ်းဆုံးရအောင်ကျမတို့ကမယူရနောင်လည်းဆက်တင်ရအောင်မင်းချင်တာတွေးတာလေဒါမှမဟုတ်လို့ရှင်လေယမဘုံများရောက်နေခဲ့သေးသလားတွေးကြည့်တာတွေးကြည့်တာယမဘုံရောက်နေသလားဆိုစိတ်ထဲမှာဘဝင်မမြင့်နဲ့ရုပ်ကြီးရှိတဲ့ယမကြီးဖြစ်နေလို့ချင်နေခဲ့လို့များမသိလိုက်သလားမသိနန်းကြီးတသက်ရှိတဲ့ဂျမကြီးဖြစ်နေခဲ့လို့လားမသိဒါအစ်မင်းမင်းနေအမြင့်ဆုံးတွေးကြည့်လိုက်တာကြံနေတယ်ဆိုရဲရိုးရိုးရုပ်ရောနံရောရှိတဲ့ဂျမမဖြစ်တာတော့သိကြနော်ဟုတ်လားအဲတကယ်လို့များကိုရမမြတ်စွာဘုရားပွင့်နေချိန်ငရဲညာကြာနေလားမသိနော်ဒါမှမဟုတ်တိရစ္ဆာန်ညာဖြစ်နေခဲ့လားမသိမိဂရာဘုံတော်မှာတရားဟောတော့တပိုက်မှာတမင်းနေစင်နေညက်ကလေးတွေစသည်ဖြင့်ဒီမှာလေးမကြည့်စက်ရဆွဲတာကျမဒီမှာဘုရားရှိခိုးတိုင်းအာယုံပြုတ်တယ်သိလား။အော်ငါတို့အဲ့ဒီအချိန်မှများသရစ္ဆာန်များဖြစ်ခဲ့လေလားမသိဖြစ်ခဲ့တော့သူ့မှာလည်းတတ္တိရှိလားမရှိဘူးလား။လင်းတို့သား900အဘိဓမ္မာတရားဟောတဲ့အဲ့ဒါတရားတွေရွတ်ဖတ်နေတဲ့ယဟန်နှစ်ပါးရဲ့အတန်ကြားတော့လေ။ကျောင်းဘဝကြတော့ဒုက္ခိဘဝရောက်ပြီးတော့ဘိဓမ္မာစကားကိုနာရတယ်လေ။အေးကျမတို့လည်းဒီအဲ့ဒီအချိန်မှာမိခင်တော်တော်မြတ်စွာဘုရားကောရမမြတ်စွာဘုရားပွင့်တဲ့အချိန်ဘိဓမ္မာတရားဟောတဲ့အချိန်မှာစင်ကြီးများဖြစ်ခဲ့လားသမင်းလေးများဖြစ်ခဲ့သလားမသိဘူးသိလားအဲ့ဒီအချိန်မှာနာမှာပဲနာပေမဲ့ဘာမှန်းသိမသိဒါမဲ့ဒီကောင်းမှုကြောင့်တော့သူကလေးဘဝရောက်တင်ကျင်နေကြားကျင်ဒီလိုများလည်းဖြစ်ဖြစ်ဖြစ်နေဒါကြောင့်ငါလူဖြစ်တာများအစ်စ်မြင့်နဲ့မြင်မထင်နဲ့သရစ္ဆန်ဘဝလာကျင်လဲလာမယ်ဟုတ်တယ်လားငရဲဘဝကလည်းလာကျင်လာမယ်မကြွတ်မလွတ်နဲ့ကြိတ်တာကြီးတွေသူတကယ်ဘဝကလည်းလာကျင်လာနိုင်မယ်ဟုတ်တယ်လားအဲနတ်ဂျမဘဝကလည်းလာကျင်လာနိုင်မယ်အဲ့တော့ကိုယ်ဘဝဒီတနည်းအားဖြင့်တွေးကြည့်ရင်ကံဆိုးလားမဆိုးလားဆိုးချက်ကနာလားမနာလားနာတယ်နာတယ်အဲ့ဒါကိုမှနာမှမသိရင်သာသနာနဲ့တွေ့တရားဓမ္မတွေအရင်တော့ကမသိခဲ့တဲ့တရားဓမ္မအခုအချိန်မှာဘာပဲပြောပြောဂေါတမမြတ်စွာဘုရားပွင့်ခဲ့စဉ်ကရှိခဲ့တဲ့တက်တန်မကုန်သေးဘူးအခု85နှစ်တန်းမြတ်စွာဘုရားပွင့်လို့စဉ်မှာ100တန်းအခု85နှစ်တန်းနောက်နှစ်တရားကျရင်84နှစ်တန်းနောက်တဲ့အနှစ်တရားကျရင်83နှစ်တန်းအစင်းစင်သွားအောင်မှာဆိုတော့အဲ့ဒီတော့တွေ့မှာမြတ်စွာဘုရားသုံးမှာခု2500ကျော်ခဲ့တာတော့ရှိနေကြုံဆိုရင်နောက်တဲ့2500လောက်တော့ကျယ်အောင်မယ်လို့လောကတရားကြီးပြောကြတာဒီချိန်တဲ့သူအားကောင်းရင်တော့2500မကကြာလိမ့်မယ်ချိန်တဲ့သူမတော်ရင်ယနေ့မနေ့ဖန်လဲကွဲခြင်းကွဲဒါပေမဲ့သာသနာ2500ကျန်သေးကြပဲလို့ပြောကြတယ်ကျန်သေးတာကျမတို့အသက်ကျန်တာမှမဟုတ်တာကျမတို့အသက်2500ရှိမှာလားမရှိဘူးဒါကိုသိရင်ကျမတို့ဘက်ကဘာလုပ်လဲအချိန်ရှိကြမိုးရွာတော့ရေခံကြလို့လို့ပြီဟုတ်ပါလားဒါကြောင့်ကျေးဇူးတော်ရှင်မြတ်စွာဘုရားတက်တော်35နှစ်မှာဘုရားဖြစ်ကိုရောက်တယ်တက်တော်80မှာပြိဋိဘံဆံရမှာဖြစ်တဲ့အတွက်ကြောင့်45ဝါကလပ်ပလုံလောကကြီးမှာရှိနေတဲ့သဘာဝဓမ္မတွေအကုန်ချုပ်ရင်ဒါနဲ့ဒါပဲရှိသေး။အများကြီးပြောရင်အလူပုံနဲ့ပုံ၊ဗြဟ္မာပုံ၊အဒီစက်ကြဝလာ၊ဟိုဘက်စက်ကြဝလာစသည်ဖြင့်ပြောနေရအောင်မယ်။ဟုတ်တယ်လား။ငရဲကြီးကရှစ်ထက်ရှိတယ်။အတရိစံနေကဘလောက်တောင်ရှိတယ်ပြောရင်စကားတွေအများကြီးပြောနေရအကုန်ချုပ်မယ်။လူတွေနဲ့တွေဗြဟ္မာတွေတရိစံနေဖြစ်ပလိစေတက်ရှိဟေ့ဆိုရင်တကယ်ရှိတာရုံးနေနဲ့။ဒါကလွယ်ပါမှမရှိ။ချုံချလိုက်။ ဟုတ်ပြီနော်အဲသမဲ့အလောင်းကောင်ဟိသရေဆန်ချက်သေးကောင်ဖြစ်စေဝက်သေးကောင်ဖြစ်စေလူသေးကောင်ဖြစ်စေအလောင်းကောင်ဆိုရှိမှရုပ်ဒီတိုင်းနဲ့တင်တန်းကြောင်ကြီးဖြစ်စေဇေဒီဖြစ်စေပထိုးဖြစ်စေအိုးအိမ်တိုက်တာဖြစ်စေကြွတ်တွင်းလေးဖြစ်စေငှက်အပိုက်ကလေးဖြစ်စေကြိုက်တာပြောရုပ်လောကကြီးမှာရှိတဲ့သဘာဝတွေအကုန်ချုံချုံပြလိုက်လို့အဲ့ဒီလိုချုံပြီးမြင်နိုင်တဲ့အမြင်အဘိဓမ္မာစကားပြောရင်တသိတတဝတရားဆိုရင်သိစေတသိယုတ်တမဲ့ရာဝတ္ထုဆိုရင်ယုတ်အဲ့ဒီစကလုံးလေးညာပါဇက်ကထွက်ခွင့်ရတာကို့ညာနဲ့တသက်လုံးမထွက်နိုင်ဘူးမြတ်စွာဘုရားကျေးဇူးတော်ကြောင့်ထွက်ခွင့်ရအဲ့ဒီလိုတရားတွေကိုအကုန်အနစ်ချုပ်ပြီးတော့ကျမတို့တွေနားမလည်လဲအောင်55ဝါကလပ်ပတ်လုံးမနေမနာကိုဟောကြားပေးခဲ့တယ်ဟောကြားပေးခဲ့တယ်တရားတော်အဆုံးအမတွေကိုမြတ်စွာဘုရားပြိဋိဘံစံပြီးနောက်ပိုင်းမှာပြန်လည်ပြီးတော့စုစည်းလိုက်တဲ့အခါဓမ္မတရားတို့ကိုပေါင်းစုလိုက်တဲ့အခါပေါင်းစုခြင်းကိုခန္ဓာဓမ္မဆိုတာတရားပေါင်းစုလိုက်တော့တရားအစုအပေါင်းပြီးတရားအစုပေါင်းမြန်မာလိုပြောရင်ဓမ္မခန္ဓာနော်တရားအစုပေါင်းကိုစလို့ပြောရင်ဓမ္မခန္ဓာကကြီးကပါဠိတရားနည်းနဲ့ဆက်လာပုတ်ခွဲလိုက်ရင်ဓမ္မနဲ့ခန္ဓာဓမ္မကတရားခန္ဓာကအပေါင်းအစုခန္ဓာဆိုကိုကြီးကိုပြောတာမဟုတ်ခန္ဓာဆိုတဲ့သဘာဝကအပေါင်းအစုမြတ်စွာဘုရားပြိဋိဘံစံပြီးနောက်ပိုင်းမြတ်စွာဘုရားတွတ်တွတ်55ဝါကလပ်ပတ်လို့မနေမနာဟောခဲ့တဲ့ညာတော့တရားတွေကိုအကုန်ပေါင်းစုလိုက်ရင်ဓမ္မခန္ဓာပေါင်း7000နဲ့4000ရှိတယ်ကျမတို့ဒီနေ့တင်တယ်တရားကုံတော်ကိုကျမအရင်မသွားဘူးတော့တရားဆိုတာဘာလဲဆိုတော့ကျမတို့ကသိရင်တရားဆိုတာဘုရားသာလို့စိတ်ကထင်သွားတယ်အဲ့လိုမသိစေချင်ဘူးဒါမြင်စေချင်ဓမ္မခန္ဓာပေါင်း7400အဲ့ဒီဓမ္မခန္ဓာပေါင်း7400ကိုအုပ်စုခွဲလိုက်လို့ရှိရင်ကျမတို့2000တအုပ်စု2000တထောင်တအုပ်စု4200တအုပ်စုအုပ်စုသုံးအုပ်စုခွဲလို့ရတယ်2000တထောင်ကိုဝီနီဒုတိယ2000ကိုတုတ်တန်4000ကိုအဘိဓမ္မာလို့သုံးနေမြတ်စွာဘုရားဟောခဲ့တဲ့မြတ်7400တော့တရားအစုအပေါင်းတို့ကိုဖွဲ့ထားလိုက်တဲ့အခါဝီနီဘိဒကာဒီဒီကာဒီမှာဒီမှာသုံးသွားတာကြည်ဝီနီဘိဒကာဟုတ်တယ်နော်ဝီနီဘိဒကာဒီဇမခန္ဓာပေါင်း2000တုတ်တံဘိဒကသည်ကာကြီးတစ်လုံးနဲ့တော့တုတ်တံဘိဒကသည်ဓမ္မခန္ဓာပေါင်း2000အဘိဓမ္မာဘိဒကသည်ဓမ္မခန္ဓာပေါင်း4200ရှိကြတယ်။ဒါမြတ်စွာဘုရားရှိနေစဉ်လားပြိဋိဘံစံပြီးမှလားပြိဋိဘံစံပြီးနောက်ပိုင်းမှာပြန်ပြီးစွစွစည်းစည်းတန်ဃာယနာတင်စဉ်တန်စုပေါင်း၍ဂာယနာရွတ်ဆိုကြတဲ့အချိန်မှာဒီလိုပြန်စုလို့ရတယ်။အဲ့ဒီမှာဝိနည်းဘိဒကက2100သုတ်တန်ဘိဒကက2100ဘိဓမာဘိဒကက4100ပြန်ပေါင်းတော့ဓမ္မခန္ဓာပေါင်း4400အဲ့ဒီလိုဝိနည်းတစ်ခုတည်းဆိုဘိဒကသုတ်တန်တစ်ခုတည်းဆိုဘိဒကဘိဓမာတစ်ခုတည်းဆိုဘိဒကဒါမို့လို့ရှိရင်ဝိနည်းနဲ့သုတ်တန်ကိုပေါင်းပြောမယ်နှစ်ခုဆိုရင်ဘိဒကလို့သုံးတယ်ကာကြီးတတကတ်ဘိဒကဆိုတဲ့အသုံးနှုန်းကတစ်ခုတည်းပို့ရင်ကတ်တစ်ခုတည်းဆိုရင်ကတ်အဲ့ဒါသုံးတဲ့ဒါတွေရေးကြတယ်ဟုတ်တယ်လားကျမတို့အသုံးနှုံးနေတစ်ချက်ကပြောကြတယ်ဒီတက်ကနဲ့ဒီတက်ကနဲ့မတူဘူးဒီတက်ကဆိုတာကအပေါင်းဟုတ်လားစစ်တက်ပို့ရင်ဝမ်းတက်ပို့ရင်ဒီတက်ကဆိုတာတစ်ခုတည်းဝီနီဘီတက်လို့ဆိုရင်မှားပြီဝီနီဘီတက်ကသုတ်တန်ဘီတက်ကဟုတ်တယ်လားဘီဓမာဘီတက်ကဘီတက်ကနှစ်ခုလို့ပြောခြင်းနဲ့သုံးခုလို့ပြောခြင်းဘီတက်ကနှစ်ပုံလို့ဆိုမှားပြီဘီတက်ကနှစ်ပုံဘီတက်ကသုံးပုံသုံးနှစ်တို့သုံးလို့ဆိုရင်ကတ်သဘောပေါက်တယ်နော်အဲ့ဒီတော့သုတ်တံဝီနီအဘိဓမ္မာဆိုပြီးတော့ဒီတကတ်ဘယ်နှပုံရှိလဲသုံးပုံသုံးပုံသဘောပေါက်ပြီနော်အဲ့တော့ကျေးဇူးတော်ရှင်မြတ်စွာဘုရား55ဝါကလပ်လုံးဟောသမျှတော့တရားတော်မဒီကိုနောင်လာနောက်သားတွေအစဉ်ဆက်တိဖို့ရန်မြတ်စွာဘုရားပြိဋိဘံစံပြီး3လအလောမှာရဟန္တာမထေရ900တိတိပတံဇန္တာတန်ခါမထေရ900တိတိပထမသံဃာယနာစတင်တင်တဲ့အချိန်မှာဒီဗိဒကတ်ဒီဘယ်လောက်ရှိလဲ3ပုံရှိတယ်ဟုတ်လားဗိဒကတ်3ပုံသဘောပေါက်လားအဲ့လိုသံဃာယနာတင်နေစင်မှာသံဃာတို့ရဲ့ကျေးဇူးကိုလည်းမြင်အောင်ကြည့်ရတယ်တကယ်တော့အဲ့ဒီသံဃာယနာတင်စင်မှာမြတ်စွာဘုရားပြိဋိဘံစံပြီးမြတ်စွာဘုရားရဲ့အဆုံးအမတွေမပြည့်စည်အောင်ပဂရိတန်း စုစုစည်းစည်းမြတ်စွာဘုရားပြင်းမှန်းကြီးစွာရှားပွေညွန်ပြခဲ့တဲ့တရားဓမ္မတွေမပြောက်ကွယ်သွားစုစုစည်းစည်းနောင်လာနောက်သားတွေအတွက်ကြံရစ်ပါစေလို့သူ့ပေါင်းပြီးတန်ခါရဏတင်ခဲ့တဲ့ပုဂ္ဂိုလ်ကြီးတွေတန်ခါတော့အရှင်သူမြတ်များပြီးယဟန္တာကြီးပဲယဟန္တာဆိုတာတိစရာအတိရောသုံးမိလားမသုံးလားကြည့်စရာရောကြံသေးလားမကြံတော့သူ့အတွက်လှုပ်စရာဘာကြံသေးလဲဘာမှမကြံတော့နောက်ထပ်စာတွေတင်စရာလိုသေးလားမလိုတော့ဘူးဟုတ်ပါလားသူ့အတွက်တိဖို့ကျင့်ဖို့ရောလိုသေးလားကိုယ်အတွက်မလိုပင်နဲ့နောင်သာသနာတော်အရှိတည်တတ်ဖို့တတဝါတွေအကျိုးညှော်ကိုပြီးတော့ဟရိလိုသင်ယူပို့ချပေးခဲ့တယ်။အဲ့ဒီသုတ်တံဝီနီဗိဓမာဗိဓကတ်တွေကိုသိအောင်သင်ကြားပေးခြင်းကိုပရိယတ်တိလို့သုံးတယ်ရှင်းလား။ဖခင်ရဲ့အဆုံးအမတွေလေနောင်လာနောက်သားတွေသိစေဖို့ဆိုပြီးတော့မမေ့မလျော့အောင်သိနာလဲပါစေဆိုပြီးတော့ကိုယ်အတွက်ကိစ္စပြီးပင်နဲ့နောင်လာနောက်သားတွေသိဖို့သင်ပေးတယ်ဟုတ်တယ်နော်တင်ပေးတယ်တင်ပေးတာကိုလည်းဘာလို့သုံးလဲပရိယံသင်ယူကြတယ်ဘာခေါ်လဲတတိပံသူတို့ကြည့်ကြတဲ့နေရာမှာတချို့ကြည့်ပြီးတော့ယဟန္တာဖြစ်သွားတဲ့ပုံကိုယ်ကြီးကဗိဓကတ်သုံးပုံလုံးမသိဘူးနော်သူတို့ညသောပြန်ညွန်ပြတဲ့အတိုင်းသူတို့ဇေယနဲ့ကန့်ညီတယ်ကမ္မထာနေတစ်ခုကိုယူပြီးတော့ပဲတင်သွားတာကျင့်သွားတာပဲကျင့်ရင်းနဲ့ကိစ္စပြီးသွားတယ်ဒါပေမဲ့သူတို့ဒီလမ်းနဲ့ကိစ္စပြီးသွားပြီနဲ့ဒီပိုင်းဆိုင်ရာတွေဘိုင်လန်းတွေဘယ်လန်းတွေရှိနိုင်သေးတယ်ဆိုနောင်လာနောက်သားတွေအတွက်တင်ယူလားမတင်ယူလားသူတို့ပြန်တင်ယူတယ်ပြန်တင်ယူတယ်မကောက်သူတို့ကတော့ပြန်မပို့ချသေးဘူးလားပို့ချသေးလို့ယနေ့အစဉ်အဆက်တန်ခါတော်ရှင်သူမြတ်များလက်ဆင့်ကမ်းခဲ့လို့ဖခင်ရဲ့အဆုံးအမဓမ္မကဏ္ဍ8400တော့တရားတို့ဒီယနေ့ကျမတို့ခေတ်ကျမတို့လက်ထက်ထိရှိနေလားမရှိဘူးလားရှိနေတယ်ကျေးဇူးကိုမြင်ရမယ်နော်ဒါတန်ခါရဲ့ဂုံနဲ့ပါသွားလိမ့်အဲ့ဒီတော့အဲ့ဒီလိုဓမ္မကဏ္ဍ8400ဒီဟူသောသုတ်တံဝီနီဒီကတရားတော်တွေကိုကျမတို့အစစ်စစ်ကျမတို့သင်ယူခဲ့ခြင်းပို့ချပေးခြင်းကိုပရိယတ်လို့သုံးတယ်။အဲ့ဒီပရိယတ်ဒီပရိယတ်တိဒီဘယ်သူရဲ့တရားတွေကိုသင်ယူတာလဲဆိုဆရာဟောခဲ့တဲ့တရားတွေဆရာသုံးမခဲ့တဲ့တရားတွေကိုသင်ယူခြင်းဖြစ်တဲ့အတွက်ကြောင့်ဒါကိုပရိယတ်တိသာသနာလို့သုံးတယ်။သာသနာဆိုတာအစုံအမဆရာရဲ့အစုံအမကိုသာသနာလို့သုံးတယ်အဲ့ဒီအတိုင်းဒီဝိနည်းပိုင်းဆိုင်ရာပုဒ်ကံပိုင်းဆိုင်ရာဗိဓမာပိုင်းဆိုင်ရာသင်ယူခြင်းကိုပရိယဝိနည်းဆိုတာစာပါဠိစကားနဲ့ရေးလို့ကျမတို့အဓိပ္ပာယ်သိအောင်ပြောမယ်ဆိုဝိနည်းဆိုစိကံကျင့်ဖို့သီလဝိနည်းရဲ့အဓိပ္ပာယ်ကစိကံကျင့်ဖို့သီလလူဆိုရင်လူစိကံလူကျင့်ဖို့ရှိရမယ်လူမှမှမိဘနေရာရောက်မိဘစိကံမိဘကျင့်ဖို့ရှိရမယ်သာသမီဆိုရင်သာသမီကျင့်ဖို့သာသမီစိကံရှိရမယ်အဲ့ဒီလိုယဟန်ဆိုရင်ယဟန်ရဲ့စိကံဝိနည်းရှင်သာမဏေဆိုရှင်တို့ရဲ့စိကံဝီနီးအဲ့ဒီလိုစိကံဝီနီးတွေကိုသင်တာကိုသိအောင်ညွှန်ပြခဲ့တာကိုဝီနီးလို့ဆိုတယ်နော်တနည်းအားဖြင့်ပြောရင်ဝီနီးဆိုတာတီလာပါလေနော်စိကံဝီနီးဆိုတီလာနဲ့အတူတူပဲသုတ်တံသုတ်တံကတော့စိကံဝီနီးတွေနဲ့ပြည့်စုံလာသောပုဂ္ဂိုလ်တို့သည်မိမိတို့ရဲ့စိတ်ကလေးကိုမြတ်စွာဘုရားဟုတ်ကြတယ်တရားဓမ္မပေါ်မှာငြိမ်းနေအောင်ကြိုးစားတယ်ကြိုးစားတဲ့နေရာမှာမြတ်စွာဘုရားအကူညီနေပေါ့မငြိမ်းတဲ့ပုဂ္ဂိုလ်လည်းမြတ်စွာဘုရားသူ့ရဲ့စွားနဲ့ငြိမ်းအောင်သူတို့ဇေယျနဲ့ကန့်ညီတဲ့တရားလေးတွေဟောပေးတယ်ပုဒ္ဓမမေးစီတို့ကျွန်တော်စာကြီးနဲ့တက်တက်တင်ပြင်းတယ်ဂျားပြက်ဂျားပြက်ကျွန်တော်ပုံလေးအကြောင်းပြောလိုက်ဒီနေရာလေးပြောလိုက်ပြောလိုက်တဲ့အခါစိတ်ဝင်စားလာတယ်ခေါင်းငိုက်နေတဲ့ပုဂ္ဂိုလ်ကမျက်လုံးတွေပါလေပုံပုံပြောမယ်ဆိုလူတိုင်းကြက်တယ်အဲ့ဒီလိုပဲမြတ်စွာဘုရားကလည်းတရားပွဲမှာချက်ချင်းတစ်ပိုက်တရားမဟောဘူးတည်တည်တည်တတ်တဲ့သဘာဝဓမ္မတွေကိုဒီတိုင်းမြင်အောင်ရှင်းရှင်းကြီးဒီတိုင်းတန်းသားမစင်းနဲ့မဟောဘူးဓမ္မမေစီတို့အပါဝင်ကျမတို့အပါဝင်တတဝဝိညာဉ်တွေတရားဟောတဲ့အခါဝိနည်းစည်းကမ်းကရှင်းဆိုရင်ဘလို့ကျင့်ရလဲကွတန်းဆိုရင်ဘလို့ကျင့်ဝဲဝိနည်းရှိတယ်ဒကာဒကမတွေမှဘလို့ဝိနည်းရှိတယ်အဲအပြစ်ကင်းအောင်ငါးပါးသီလကိုဘလို့စောင့်ခင်းရတယ်အပေပေးရလွတ်အောင်ရှစ်ပါးဆိုတာဘလို့စောင့်ရတယ်စသည်ဖြင့်တင်တာအဲ့ဒါဝိနည်းစည်းကမ်းပဲအဲ့ဒီလိုဝိနည်းစည်းကမ်းကိုစောင့်ခင်းတဲ့ပုဂ္ဂိုလ်တွေကြတော့ကာယကံဝစီကံညီချင်းလိန်မာလာလိမ့်မစောင့်ခင်းရင်တင်နေတော့မရှိဒီရဲ့စိတ်ကလေးညင်အောင်ထို့တို့အကြောင်းအရာတွေနဲ့ဖြစ်ရတဲ့နဲ့တန်စာဆင်ပြီးတော့တုတ်တန်ဆိုတာလူနဲ့ပြမာတွေရဲ့အကျိုက်စရိုက်နဲ့ညီအောင်ပဝိထုဇက်ကြောင်းတွေတန်စာဆင်ပြီးခေါ်တာတုတ်တန်ခုမှလေဒီယဟန်ကယဟန်တစ်ပါးသာသနာပေါ်မှာမပြောဘူးမပြောတဲ့အတွက်ကြောင့်မြတ်စွာဘုရားကသူကလူထွက်ဖို့ကြံတယ်မတုကမှတယောက်ကိုမြင်ပြီးသူကမပြောတော့လူထွက်ချင်ဝင်လူထွက်ချင်တော့အဲ့ဒီယဟန်ကိုမြတ်စွာဘုရားချသောတရင်သုံးပေါ်ယဟန်နေရာနဲ့မြတ်စွာဘုရားထံတော်ပါဘူးခေါ်လာတဲ့အခါမြတ်စွာဘုရားကသူ့မှာယဟန်ဝီနီရှိသေးတာနော်စိတ်ကန့်ရှိသေးတာဒါပေမဲ့သူမပြောသူစိတ်မပြောဘူးလူထွက်ချင်တော့မြတ်စွာဘုရားက တင်ချစ်တာတင်ချစ်တာခုမှတင်ချစ်တာခုညနေစဉ်ကာလလေးမှာမပြောတာချားပါငါဖျားတော်မှညစဉ်ကာလအဲ့လိုမပြောခဲ့ဘူးကွယ်ဘယ်လိုမပြောခဲ့ဘူးမာတုကာမဆိုတဲ့ငါဖျားညစဉ်ကာလမှာမာတုကာမဆိုတဲ့ဥတော်ငှက်မလေးကိုမြင်လိုက်လို့ငါဖျားမပြောခဲ့ဘူးဥတော်ငှက်မအစင်းကိုငါမြင်တဲ့အတွက်ကြောင့်ငါအနှစ်900ပလုံးဘယ်လိုမဟုတ်သေးရအစင်းဆက်တကားတယ်နင်းဆက်ခွနဆက်လူနဲ့ဒီငါ့ကိုဖမ်းရပဲနဲ့မမိဘူးဥရောင်းငယ်မှာအစင်းလေးမြင်လိုက်တဲ့အချိန်ကစပြီးတော့ငါအဲ့ဒီလိုမပြောတဲ့စိတ်နဲ့ယွနေကြမန္တမယွလိုက်တော့ငါကြော်ခွင်းပြီးခဲ့ဘူးလေကြော်ခွင်းမှုလို့ကံကောင်းလို့ပေါ့မင်းသက်တာမင်းရဲ့ဟလားမင်းထံကိုရောက်တယ်ဒီမင်းကသူတော်ကောင်းမို့လို့သာနောက်ဆုံးငါပြန်ပြီးလုပ်ခဲ့ခါလို့ပုံပြင်လေးပုံဆောင်ပြီးတော့ချစ်ချောင်းလေးတွေဟောတော့အဲ့ဒီရဟန်းစိတ်ကလေးပြန်ညာဩငါလို့ရဟန်းဘဝရောက်တဲ့သူမပြောတာသာမြတ်စွာဘုရားအလောင်းတော်ဘဝတော့ကတော့အဲ့လိုမပြောခဲ့ပါလားသူစိတ်ပြန်တည်ငြိမ်မှုရအဲ့ဒီတော့မှသူနဲ့လေရော်တဲ့တရားကိုဟောလိုက်တော့နောက်ဆုံးသူဟောပြီလားဟောသူသူ့ရောင်းကြည့်လိုက်ရအဲ့ဒီမှာသူဒီလိုတော့ဟောရင်းလာပါစေဘုရားလေးကြီးသာယသမားတို့တင်နေတယ်ပြည့်ကြီးဆက်တဲ့သုတ်စာဘယ်ခဲ့ပါသုတ်တန်နဲ့ပါလေရှင်ဟုတ်ပါလားလူကျင့်ဖို့ဟလားတရားကျင့်ဖို့မိဘကျင့်ဖို့အဲဒါကျင့်၅ပါးသီလ၈ပါးသီလတဲ့ပါသီလစသည်တို့ရောဝင်နေတဲ့ပါအဲ့လိုမြင်ရမယ်ဒါကြောင့်သုတ်တန်ဒီစိတ်ကြည်ငြိမ်အောင်ဟောပြတဲ့အစုံအမဖြစ်တဲ့အတွက်ကြောင့်သုတ်တန်ဒေသနာတော်ကိုသမာဓိလို့ကျွန်တော်တို့သတ်မှတ်တယ်သမာဓိဆိုစိတ်ငြိမ်ရာနေကြောင်သမာဓိဆိုတော့ဒါတွေကိုနားလည်မှလေတရားကုန်ကိုပြောလို့နားလည်သွားမှာဒီလိုဆိုတရားကုန်တော့၆ပါးကျွန်တော်သင်သွားခဏလေးပေါ့သက္ကတောဘဂဝတ္တဓမ္မောတန်ဋိဌိကောအာကာလိကောအပစ္စကရွတ်သွားအတိတ်ပဲလေပြီးပြီးသွားမှာဒီလိုတီးမှခွင်းဆက်မြင်မှာအဲ့ဒီတရားဘသူတို့တန်တန်မှာစောင့်ရမှာဘသူတန်တန်မှာစောင့်ရကျမတို့ကျင့်ကြရမှာကျမတို့သိအောင်လုပ်ရမှာဒါကြောင့်ကျမဒါကိုမြင်အောင်ပြန်ပြောပြတာနော်အဲ့တော့မပြင်းနဲ့နော်အိတ်မှတ်တာဒါတစုတဝေးတဲ့ရသွားမှာဒီလိုတင်တန်းမှာမှာတစုတဝေးတဲ့ရတာကျမတို့အဘိဓမ္မာတင်တန်းတော်မှာအဲ့လောက်စုလို့မရအောင်တရားကုန်တော်ဒီသွားလို့မရအောင်ဟုတ်လားကျွန်တော်ပိဋကတော်သင်ထားကြတယ်ဒီလိုသုလို့များအခုယတနာသုံးပါးရဲ့ဂုံတော်မှာတရားဂုံတော်အာယုံပြုမှာမဟုတ်လို့ကျွန်မဂွင်းဆက်ပြန်ယူပြီးတာနောက်တစုတစီတဲ့ရသွား